내가 일을 요란이고 특성이 변질 않아. 이동은 다르죠. 디아디 그이는 독일어래. 주가 미디아 동이자래. 미디아라. 이문당은 감옥한 말해. 비추리게야. 디아 독일어는 맨날 비가 밀려오는 구 못해요. 아무 때 피지 않고. 그래서 자자루 아토 피도래. 소위는 이문당은 다르죠. 감옥한 말해. 아토 구도들이라. 아무튼 부대 두리고 다른 게 니네 군인 탑방 비달래 인간 온다 지하 가운 말해 이 친구야 제인 친구 비하고 아무튼 내 눈을 껴자래 혹도래 니 앞에는 혹바래 국회가 알로 눈 미아자래 치고 유래야 모래가 니 무초우티 비에 흘러와도 아니잖아고 몇몇 핀이로 그 카드리 찌비로 도로 외전나 바래 시계가 니 누더우 시기가 2000년 이면 자리 후기가 누마 2000년 이면 자고 자정 얼룩이 미아루 나들루 오해가 모초 비에로와 또한이 자라고 미아라고 가베 니루베하 자리리 시피만리리 구비만리리 시토마베 루마루 야바레 나들루 시피만리야 구비만리야 시리진양 우베 디아토마 피토마 တရားဝင်နေနေနဲ့အားထုတ်တယ်ဆိုရင်လည်းနည်းနည်းတော့စိတ်ကမ္ဘာမှုကိုယ်ကမ္ဘာမှုတက်တာသွားမှာပါ။ဒါပေမဲ့တချို့ဒကာဒကမတွေကိုမေးကြည့်တော့ဒကာကြီးတို့ဒကာမကြီးတို့တရားအထုတ်ဖြစ်သလားမေးကြည့်တော့အလုပ်များလုံးလို့ဗျာဒီလိုတော့တရားထုတ်ဖို့အချိန်မရဘူး။အဲ့ဒါလိုအချိန်မရဘူးဆိုတဲ့လူတွေကိုနှက်သားစရာလေးညှဉ်းစရာလေးတစ်ခုပြောပြခြင်းဒီကဲဒီပါတော့တုံးကဒီခါကြီးတယောက်အိမ်ကိုကြာတော့အဲ့ဒီဒီခါကြီးကစာအုပ်လေးတုပ်ပြတယ်အဲ့ဒီစာအုပ်ကိုတီးဖြတ်တာကတိပိဋကဒရမင်းကုန်းဆရာတော်ဘုရားကြီးသူကိုယ်တိုင်ရေးရတော့မဟုတ်ပါဘူးဒီခါတယောက်ကရေးတဲ့စာအုပ်ကိုဆရာတော်ကြီးကိုတီးဖြတ်ပေးဖို့ရှောက်ထားတာအဲ့တော့များသိကြတဲ့တိုင်းပဲဆရာတော်ကြီးမှသာသနာတော်ဝင်တွေအလုံးများအားလိုက်တဲ့အချင်းဆိုတာမရှိပါဘူးဆရာတော်ကြီးကိုယ်တိုင်ဤတန်းထက်မှဘယ်လိုရေးထားလဲဆိုရင်တချို့စေးလေးတော့ကုန်းဝါကြတဲ့ဒကာတော်မတွေဟာဘလို့လူများတဲ့ကြားကမရမကအချိန်လူပြီးတော့စေးလေးတော့ကုန်းဝါကြတာကိုအတူယူအားကျပြီးတော့တဲ့သင်ချာစဉ်းစားရနော်ဆရာတော်ကြီးကစေးလေးတော့ကုန်းဝါကြတဲ့လူတွေကိုအပြစ်တင်တာမဟုတ်ဘူးနော်အပြစ်တွေကပြောတာမဟုတ်ဘူးသူတို့အဲ့ဒီလိုစိတ်လေးတော့ကုန်းဝါကြတာကိုအတူယူအားကျပြီးတော့သာသနာတော်ဝင်တွေအများကြီးထမ်းဆောင်နေကြတဲ့ဂျားကမလုံဆန်လို့အသင့်အတွက်တရားရအနေတွေကိုကြွားပြီးတော့တရားဟောရည်စက်ချတဲ့တော်ဝင်တွေကိုထမ်းဆောင်နေတဲ့ဂျားကခီးသွားရင်ရသမျှအချိန်လေးကိုလုပြီးတော့ဒီစာအုပ်ကိုတီးပြတ်ပေးလိုက်ပါတယ်တဲ့ဒီတန်းကတော့အရှည်ကြီးပါပဲဒါပေမဲ့ဒီပိုက်ကလေးကိုဒီကကြီးတောက်ကဖတ်ပြတာကိုကြားတော့ဆရာတော်ကြီးကိုပိုပြီးကြည်ယူသွားတယ်ဒီလောက်တောင်းဝင်နေများတဲ့ကြားတွေကဒီကတယောက်ကလူကြီးရဲ့စာအုပ်ကိုတီးပြတ်ပေးပါဆိုတာကိုအလုံးအများလို့မတက်နိုင်တော့ဘူးဆိုပြီးငင်းလိုက်ဘူးအဲမတက်အလုံးများတဲ့ကြားကခီးသွားနေရင်ရသမျှ10မိနစ်15မိနစ်အချိန်လေးတွေကိုအသုံးချပြီးတော့ဒီလောက်ထူတဲ့စာအုပ်ကြီးကိုတီးဖြတ်ပေးလိုက်တယ်စေလိတ်တစ်ခါတောက်ရင်ထားပါတော့5မိနစ်10မိနစ်15မိနစ်အဲ့ဒီ5မိနစ်10မိနစ်အချိန်ဟာတကယ်တန်ဖို့ရှိရှိအကျုံးအသုံးချတတ်မယ်ဆိုရင်အများကြီးအကျိုးများတယ်ခီးရောက်တယ်တန်ဖို့ရှိရှိအသုံးမချတတ်ရင်ဒီ5မိနစ်10မိနစ်ဟာဒီလိုပဲကုန်သွားမှာပဲအချင်းမရှိဘူးဆိုပြီးတော့တရားမထုတ်ဖြစ်ကြတဲ့လူတွေကိုဖြစ်တဲ့နည်းနဲ့တရားထုတ်ပြအောင်ဂျုံတိုင်းဂျုံတိုင်းပဲတွန်းရပါတယ်နည်းနည်းလုပ်ရင်နည်းနည်းအကျိုးရှိတာတော့အမှန်ပဲတချို့ကတော့စိတ်ကူးထဲမှာရင်မှန်းချက်အင်မတန်ကြီးတယ်ဒါပေချင်းဒါခါကြရင်ငါတော့အားလုံးကိုထားခဲ့ပြီးတော့လွတ်လွတ်ကျွတ်ကျွတ်တနေရာကိုသွားပြီးတရားထုတ်မယ်လို့မှန်းကြတယ်အဲ့ဒါလိုလွတ်လွတ်ကျွတ်ကျွတ်တနေရာမှာသွားပြီးတော့လနဲ့ချီပြီးနှစ်နဲ့ချီပြီးတရားထုတ်နိုင်မယ်ဆိုရင် အင်မတန်ကောင်းပါလေ။သို့တော့အနာဂတ်အတွက်အဲ့ဒီလိုမြန်မာကြီးကြီးကြီးထားတာတကယ်ဖြစ်မယ်လို့တရားပေါက်ပြောနိုင်သလား?မပြောနိုင်ဘူးနော်။ဒီနေ့ဒီနေရာမှာဘာကြောင့်ပြီးမယ်ဆိုတာတော့မသိနိုင်ဘူး။ကျမ်းမာရေးအချိန်တွေကလည်းဘယ်လိုဖြစ်လာမလဲ?မပြောနိုင်ဘူး။နောက်9နှစ်ကြာမှ10နှစ်ကြာမှပြင်ဆင်ယူပြီးမှအဲ့ဒီလိုတချို့ကတွက်ကြတယ်နော်။တော်တော်များများကပြင်ဆင်ယူပြီးရင်ဘာမှမလုပ်နိုင်တော့ပါဘူး။ကျန်မာရေးကမကောင်းတော့ဘူး။ဒီစစ်ပါမှာရတဲ့လောက်ကိုနည်းနည်းဖြစ်ဖြစ်လုပ်တဲ့လူပါ။အနာဂတ်မှာအချိန်တွေပြေးလာလို့ရှိရင်ပို့ပြီးလုပ်နိုင်ပါလိမ့်မယ်။ဒီစစ်ပါမှာရသမျှအချိန်9မိနစ်10မိနစ်ကစားဒါကိုတန်ဖိုးရှိရှိအလုံးမချနိုင်ဘူး။သူစိတ်ကူးရင်ပြန်မှန်းထားပြီမယ်။အဲ့ဒီအနာဂတ်ဆိုတာကိုရောက်လာတဲ့အခါမှာသူ့မှာအကြောင်းပြရစရာတွေအများကြီးနေမအားဘူးလို့ပဲပြောမှာပဲ။အဲ့ဒီအချက်ကိုတိတိကျကျသဘောပေါက်စေချင်တယ်။နည်းနည်းနည်းစဉ်းစားစေချင်တယ်။လူဟာအချိန်ကိုရွှေ့ဆိုင်းတတ်တဲ့တော်မှာတစ်ခုခုကိုလုပ်စရာရှိရင်နောက်မှပေါ့နောက်မှပေါ့ဆိုပြီးအချိန်ကိုအင်မတန်ရွှေ့တတ်တယ်။အဲ့ဒီအချိန်ရွှေ့တတ်တဲ့အချိန်ကိုအခုကစပြီးချက်ချင်းပယ်ဖျောက်လိုက်ပါတရားအားထုတ်ခြင်းနဲ့ဆိုရင်အခုအားထုတ်ပါရသလောက်ပေါ့ဒီလောက်နေနဲ့ဘာခီးရောက်မှလဲလို့ပြောကြတယ်အရေးကြီးတာကစမိဘူးစမိပြီးရင်နည်းနည်းဖြစ်ဖြစ်မှန်မှန်လုပ်ဖို့ပြီးတော့အချိန်တွေကပို့ပို့ပြီးလှုပ်သွားဖို့ပါနောက်တစ်ချက်စဉ်းစားသင့်တာကအလုပ်သိပ်များတာကိုအချိန်မလောက်တာကို time stress လို့ခေါ်တယ်အလုပ်များလုံးလို့အချိန်မရှိဘူးအချိန်ကိုအင်မတန်လုပ်နေရတယ်နော်အဲ့ဒါကို time stress လို့ခေါ်တယ်ဘာဖြစ်လို့ခေါ်ရလဲဆိုရင်အချိန်ရောက်ပြန်မလာဘူးတချို့လူတွေမှာလုပ်เสียမရှိလို့မိုးလေးကမိုးချုပ်ပြီးထိုင်းနေရလူတွေရှိတယ်အကြောင်းကြောင်းပေါ့လေသူတို့မှာစားဖို့နေပြီဆိုရင်ဘယ်မှာအရင်ကတော့ဆရာမရှိဘာမှလုပ်စရာလည်းမရှိဘူးကိုယ်မှာပဲကုန်နေရတယ်တချို့အသက်နည်းနည်းကြီးသွားလို့သားတွေသမီးတွေကထောက်ပံ့ပေးထားတယ်အိမ်မှာတနေ့လုံးထိုင်းနေရတယ်တချို့အဲ့လိုတကကြီးတွေကဘယ်လိုပြောလဲဆိုရင်တနေ့တနေ့အချိန်တွေကိုဘယ်လိုကိုယ်ကမှန်းတော့မသိဘူးတဲ့နဲ့လင်းလာရင်စိတ်ညစ်လာပြီဘာလို့လဲဆိုရင်တနေ့ကစရပြန်ပြီအချိန်တွေကမကုန်နိုင်ဘူးတဲ့လို့เสียရမရှိဘူးနည်းလင်းလိုင်းသားတွေသမီးတွေကအလုပ်သွားကြပြီအိမ်မှာတယောက်ထဲကျန်နေရစ်တယ်အပြင်လည်းမသွားရဲမသွားတတ်တော့အိမ်တကားကြီးပိတ်ပြီးတယောက်ထဲနေရတယ်ညနေစောင်းရောက်လာရင်တော့နည်းနည်းပြောလာတယ်အပြင်သွားတဲ့သားသမီးတွေပြန်လာတော့မယ်ကျောင်းသွားတဲ့ညီတွေပြန်လာတော့မယ်သူတို့ကို follow ရတာဘူးသူတို့အပြင်သွားကြတော့အိမ်မှာအဖို့မရှိဘူးတယောက်ထဲပြင်းနေတာအဲ့ဒါကိုလည်း time stress လို့ခေါ်တယ်အချိန်တွေများလုံးပြီးတော့ဘာလို့မှမသိလို့ပြင်းမနေတာ။မဖြစ်လို့လဲဆိုတော့သူ့မှာအချိန်တွေပိုနေလို့ဘာလို့မှမသိတာနဲ့ပဲစိတ်ပြင်းမနေရတာ။အဲ့ဒါကခုစလုံးအတွက်တက်တာဘူးနီလန်းကတတိနဲ့ပြစ်ပန်တည်တည်နေခြင်းဖြစ်တယ်။အချိန်များလောက်အလုပ်များတဲ့သူကဘယ်လိုလုပ်တက်တာမှလဲဆိုတော့ကိုယ့်ဟာကိုယ်မသိပဲနဲ့အပေါ်တွေလုပ်နေတာတွေရှိတယ်။ကိုယ့်အကူတော့အပူအလုပ်လို့မထင်ဘူးအလုပ်ကိုယ်တွေအများကြီးလုပ်နေကြတယ်စကားကိုယ်တွေအများကြီးပြောတယ်တကယ်ရေးမကြည့်တာတွေအပြင်းကြီးစာတွေလည်းဖတ်နေတယ်စားစရာတောက်စရာလည်းဒီလိုပဲအပူတွေစားကြတယ်အလုပ်ကိုကြောင့်အချိန်တွေအများကြီးကုန်သွားတယ်နောက်တစ်ခုကလည်းအလုပ်များလို့စိတ်ရှုပ်တာနဲ့တခါတလေဘာလို့အမှန်မသိပဲအချိန်တွေကြာတတ်တယ်တစ်ခုခုဆုံးဖြတ်ချက်မချနိုင်ဘူးမဆုံးဖြတ်နိုင်ဘူးတခါလေကြတော့လေလုပ်စရာကတော့ခုချက်ချင်းလုပ်လို့မဖြစ်ဘူးအချိန်ခဏစောင့်ရတယ်ဓာရီဝက်တနာရီတရက်နှစ်ရက်စသဖြင့်ကြာချင်းလည်းကြာမယ်ဒီကြားထဲမှာစိတ်ကမအားဘူးလူကတော့အားနေတယ်အဲ့ဒီလုပ်စရာကဘယ်လိုလုပ်ရင်ကောင်းမလဲဘယ်လိုလုပ်ရင်ကောင်းမလဲလို့ထပ်ခါထပ်ခါစဉ်းစားနေတယ်သူကသူတော့အဲ့ဒီလိုစဉ်းစားတာကိုသူအလွတ်လုပ်နေတယ်လို့ထင်နေတာဒီအချိန်မှာသူမအားဘူးငါမအားဘူးမလုပ်စရာကိုထိုင်စဉ်းစားနေတယ်လို့ဒီလိုထင်နေတာနော်ဒီစိတ်ပါမှာစိတ်ကိုထားတတ်တဲ့အရေးချင်းများလာရင်အဲ့ဒီလိုဟာ အလိုလိုပဲအပူကိစ္စတွေကိုရှော့တက်လာတယ်။အပူစကားပြောတာတွေအပူခီးသွားတာတွေအကျိုးမရှိဘဲနဲ့ထိုင်သွေးပြီးပူပန်နေတာတွေဒါတွေလည်းယော့သွားတယ်။စိတ်ကပိုရှင်းလာတဲ့အတွက်တစ်ခုခုကိုလှုပ်ဆရာရှိလို့စဉ်းစားရမယ်ဆိုရင်သူသိအချင်းချင်းချင်းစဉ်းစားမနေဘူး။ခြေုံချတုံဖြစ်ပြီးအချင်းမကုန်ဘူး။တတိရှိလို့ဒီမာလီလည်းကောင်းလာတဲ့အခါစိတ်လည်းကြည်ရင်အေးချလာတဲ့အခါမှာလှုပ်ဆရာကိစ္စတစ်ခုခုရှိလို့အေးစစ်စစ်အာရုံပြုလိုက်ရင်ဒါကိစ္စဘယ်လိုလုပ်ရင်ကောင်းမလဲဆိုတာလောလောကူကူနဲ့လင်းလင်းမများအဖြေထွက်လာတယ်။အဲ့ဒါကူကအချိန်ကုန်တော်တော်တက်တန်သွားတာ။အဲ့ဒါကူပဲအချိန်ခံလေးနဲ့ဆက်ပြီးကိုယ့်ကိုစဉ်းစားကြည့်စီခြင်းလေ။သဘောပေါက်စီခြင်းလေ။အလုံးလုံးเสียမရှိလို့တနည်းတနည်းဘယ်လိုကောင်းမှမတိဘူးကလည်းအချိန်တွေကလည်းကုန်ခဲလိုက်တာ၊ကုန်ခဲလိုက်တာနဲ့စိတ်ပင်ပန်းနေတယ်။အဲ့ဒါတွေမပြေးပဲနဲ့ပြစ်စုပန်တည့်တဲ့ပဲတရားထိုင်နေတယ်သူမဟုတ်ငါရှောက်ပြီးတရားမှတ်နေမယ်။ဘာဖြစ်ဖြစ်အဲ့လိုတစ်ခုခုကိုလုပ်နေမယ်။လုပ်နေရင်လည်းတတိကပြီးလုပ်နေမယ်ဆိုရင်အချိန်တွေဘယ်လိုကုန်လို့ကုန်သွားမှာပြည့်လိုက်မှာမဟုတ်ဘူးနော်။စိတ်ကလေးငြင်းငြင်းချမ်းချမ်းဒီဒီလေးနဲ့မိတာပုံဆုံးသွားမှာပါ။အဲ့ဒါလို့ဒီတရားလေးသူမှတ်ပြီးနေတဲ့အတွက်ကြောင့်ဒါကဒီတနည်းတွေမြည်တွေပြင်သွားလို့ကြောင်းသွားလို့အဲ့သွားကြလို့အိမ်မှာတရားအထက်ကြံခဲ့တဲ့လူကြီးတွေကအဖို့မဲ့လို့အားငင်နေတဲ့စိတ်လည်းမဖြစ်တော့ဘူး။ဒီလိုတဲ့အထီးကျန်လည်းဖြစ်မနေတော့ဘူး။သူအဲ့ဒါတွေတွေးမိဖို့အချိန်မရတော့ဘူး။အလုံးမရှိတဲ့လူကအားရှင်ထိုင်ပြီးတော့တွေးနေတာပဲ။အဲ့ဒီအတွေ့အကြုံတော့မှန်မှန်နေ။လူတွေကအတွေ့အများလုံးလို့စိတ်ဓာတ် energy တွေစိတ်ဓာတ်အင်အားတွေအများကြီးကုန်ဆုံးသွားတာနော်။အဲ့တော့အတွေ့အကြုံထဲမှာငေးမောပြီးတော့မနေပဲနဲ့ဖြစ်နေတဲ့လောက်ရနေတဲ့လောက်ပြုစုပန်တက်တဲ့မှာတတိကပြင်းနေမှဆိုရင်စိတ်ပင်မမှုရှိတော့ဘူးစိတ်ကြည်ကြည်လေးလေးအေးချမ်းချမ်းနဲ့ပြေတာကုန်သွားမယ်ဘုဘွားအချိန်လေးဘယ်လိုပဲရှိနေသည်အလုံးများလုံးလို့အချိန်မလောက်လို့ပင်မနဲ့ဒီပဲဖြစ်စေရုပ်ဆရာမရှိလို့တင်းတင်းဘယ်လိုကောင်းမှမသိတဲ့ဒီပဲဖြစ်စေပြစ်စုပန်တဲ့တဲ့နေဖို့ကြိုးစားကြည့်ပါအဲ့လိုကြိုးစားလိုက်ရင်ဒီချက်ခဲနှစ်ခုစလုံးဟာတော်တော်အဆင်ပြေသွားတာတွေ့လိမ့်မယ်ဘုခေလူတွေဟာအဖို့တော်တော်လေးခင်ကြတယ်ဘဝရှာပြီးနေကြတယ်ရှေးခေတ်ကလည်းအဖို့ရှာရတာပါပဲသို့တော့အခုခေတ်ကြည့်ရတာအဖို့ပုံများတယ်လို့တွေ့ရတယ်အဖို့ဆိုတာဘာတွေလဲမျက်စိနဲ့ကြည့်ရတာတွေကအဖို့ပဲနားနဲ့နားထောင်ရတာလည်းအဖို့ပဲနှာခေါင်းကအနားရတာလည်းအဖို့ပဲစားနိုင်စားနေရတာတွေကလည်းဒီနည်းအားဖြင့်အဖို့ပဲစိတ်အတွက်သူကဖြောပြင်းမှုရာလုံပေးနေရတာလေတခြားတက်ရှိတက်မဲ့တွေလည်းအဖို့ပဲတက်ရှိလူတွေကလည်းအဖို့ပဲတက်မဲ့သူစီတွေကလည်းအဖို့ပဲတချို့ပြောကြတာကြားဘူးလေအားနေဇောက်လေးတဲ့ပေါ်လို့ရတာပါတချို့ကတော့အားနေတရားတိကျနားထောင်ပြီးတော့ဒါလေးဖော်လို့ပြီးနေတယ်တရားစာပေဖတ်ပြီးအဖို့လို့နေတယ်တချို့ဆိုရင်တယ်လီဗီရှင်းကြည့်ပြီးအဖို့လို့ပြီးနေကြတာအဲ့ဒီချက်ကိုပို့ပြီးတော့ပြောကျင်တာသဘောပေါက်စေကျင်တာကိုယ်တော့ရန်ကုန်လာတော့ဒီတစ်ခါလာတော့ကမမြင်ခဲ့တဲ့ပစ္စည်းတစ်ခုကိုတွေ့ရတယ်။ဒါကိုဒီဘုန်းကြီးကအပြင်းကြီးပြောတယ်မသိသေးခြင်းဘူး။ဒီလိုချာလေးလေးနဲ့စဉ်းစားပြောတာပါ။နားထောင်တဲ့ဒကာတော်မတွေကလည်းနားထောင်ကောင်းအောင်ကုသရအောင်လို့မဟုတ်ပဲနဲ့ငါတို့ဘဝထဲမှာဘာတွေဖြစ်နေလဲဆိုတာကိုတတိကြီးငယ်ကြီးကြီးနဲ့မြင်ပြီးတတိထားတဲ့နေဟာကိုတတိထားမိအောင်ပြောချင်တာ။ကိုတစ်ခါရန်ကုန်လာတော့ဘာတွေ့လဲဆိုရင်ဂျိုရုကနေအတန်ဖမ်းလို့ရတယ်dish antenna ဦးတယ်တချို့တပည့်လေးတွေအိမ်မှာအဲ့ဒါရောက်နေတော့ဘာပြောလဲဆိုရင်ကလေးတွေကပူဇာလို့ပါတဲ့အဲ့ဒါကြီးရောက်နေတော့လိုင်းတော်တော်များကို24နိုင်စလုံးဖမ်းနိုင်တော့အိမ်မှာရှိတဲ့ကလေးတော်တော်များဟာအဲ့ဒီရှိမှာပဲထိုင်နေကြတော့တာနော်ဒီနေ့ကို9နိုင်6နိုင်အဲ့ဒါလိုအချိန်ကုန်တာဒီကြားထဲမှာကလေးတွေကအကြောင်းပြတာမြကြီးတွေလည်းအဲ့ဒီရှိမထိုင်ဘူးလားဆိုတော့ထိုင်ရတာပါပဲတရားအထုတ်ဖို့တော့အချိန်မရဘူးပြောကြတယ်နော်ဒီလိုဖြစ်ရှင်ရှိမှာ2နာရီ3နာရီ4နာရီတညနေလုံးတနေ့ကုန်ထိုင်ရတာပဲအမတန်အဖိုးတန်တဲ့အချိန်တွေကိုအပေါ်စားဖြော်ပြမှုတွေနဲ့ဖြုံးပြလိုက်တာပဲဘဝဆိုတာအမတန်တန်မိုးရှိတယ်ဘဝဆိုတာအချိန်ကိုခေါ်တာပါအချိန်မှမရှိဘဝမရှိဘူးနော်ရတဲ့အတွက်ကိုဘဝနဲ့ပြေးနေရတာစောက်ခလိတုတ်ကိုထိုင်ပြီးတော့ဖတ်လိုက်တာဒ တနာကြီးကြရတယ်ဆိုရင်အဲ့ဒီစာအုပ်လေးဖတ်ဖို့အတွက်ကိုယ့်ဘဝကိုတနာကြီးပေးလိုက်ရတာပဲနေတဝက်ကြရတယ်ဆိုရင်ကိုယ့်ဘဝနေတဝက်ပေးလိုက်ရတာပဲတဏီကုံထိုင်ဖတ်တယ်ဆိုရင်ကိုယ့်ဘဝတဏီကုံပေးလိုက်ရတာပဲတရက်တာကိုယ့်ဘဝကိုပေးလိုက်ရတာပဲဘဝကိုဘာနဲ့တန်ဖို့ဖြတ်တယ်လဲဘာနဲ့မှတန်ဖို့ဖြတ်လို့မရဘူးနော်ဒီအချိန်တွေကိုတန်ဖို့ရှိအသုံးချမယ်ဆိုရင်အလွန်ထူးခြားတဲ့အသိဉာဏ်ကိုရနိုင်တာပဲအဲ့ဒီအသိဉာဏ်ကိုတန်ဖို့ဖြတ်လို့မရဘူးအဲ့လိုတန်ဖို့ရှိတဲ့အချိန်တွေကိုဖြုံးတဲ့လူတွေဟာဒီလိုအဖော်နဲ့နေတဲ့လူဟာကြာတဲ့အခါမှာသူအဖော်လုပ်နေတဲ့အာရုံတွေမရှိတဲ့အခါမနေတတ်မထင်တတ်တော့ဘူးသူစိတ်ကိုပြင်ပကလှုပ်ဆော်ပေးနေတဲ့အာရုံတစ်ခုခုရှိနေမှနေတော့ထင်တာရှိတယ်အဲ့ဒီအာရုံမရှိတဲ့အခါတရားဥပဒေဖြစ်သွားတာနဲ့ဒီနေ့နဲ့မင်းမသာဖြစ်သွားတော့တာပဲပြန်ပအာယုံပေါ်မှာဖိကုမှုများလေလေအဲ့ဒီလိုဟာအဲ့ဒီပုံမရှိတဲ့ခါမှာမနေတတ်မထင်တတ်ဖြစ်တော့လာအဲ့ဒီမိကုမှုဖြစ်တဲ့လူဟာမလွတ်လပ်တော့ဘူးဒီလူဟာမလွတ်တတ်ဘူးလို့ပြောမှာပဲအာယုံဒီများများပုံမှာမိကုလေလေဒီလူရဲ့စိတ်ဟာလွတ်လပ်မှုမရှိလေပဲဒီအာယုံတွေကိုနေ့စဉ်ကြည့်ရှုနားထောင်နေတော့မသိမသာဒီအာယုန်တွေကကိုယ့်ရဲ့စိတ်နဲ့သဘောထားနဲ့အသိဉာဏ်တွေးခေါ်ပြီးကိုလွှမ်းမိုးတယ်အဲ့ဒါအင်မတန်ကြောက်စရာကောင်းတယ်ကလေးတွေကဗီဒီယိုတွေတယ်လီဗီရှင်းတွေကိုအချိန်များများကြည့်ရင်မသိမသာစိတ်ဆဲပြီးသူ့ရဲ့ကောင်းတဲ့ကိုရောက်တော့တာဒီထဲမှာလုပ်နေတာလေးကကောင်းတယ်လို့သူတို့ကယူဆလာတာဒီထဲမှာရှိနေတာတွေကိုကောင်းတယ်လို့သူတို့ထင်တယ်အဲ့ဒီလိုနေနိုင်ထိုင်နိုင်မှလည်းကိုယ်ကစဉ်းစားမြင့်တယ်တမှုရှိတယ်လို့ယူဆတာပဲအဲ့ဒီထဲကတယ်လီဗီရှင်းတွေကဗီဒီယိုတွေကအတိုင်းမနေနိုင်ရင်ဘာလို့ဘုရားအတိတ်ပြန်မရှိဘူးလို့ပြောတာပဲအဲ့တော့ဒီဘုရားမှာဒီတန်ဖိုးထားမှုဟာတယ်လီဗီရှင်းတွေဗီဒီယိုတွေကြောင့်ပြောင်းသွားတယ်သူ့ရဲ့ value ပြောင်းသွားတယ်ဒီတယ်လီဗီရှင်းမှာပြနေတဲ့အစီအစဉ်တွေမှာ program တွေမှာကျန်တဲ့အမူအရာတွေလွတ်ပြမယ်ဒီမှာရပဲတခြားလူကြိတ်များတဲ့အပြောအပါနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုလွတ်ပြမယ်လူတွေရဲ့လောဘကိုပြည်ချင်ရငမများခြင်းနဲ့ဆွဲပြီးချိတ်တာလောဘရှိတဲ့လူကိုလောဘနဲ့မျှတော့တာမိမိကလောဘကရှိနေတော့လောဘရှိတဲ့လူကလောဘနောက်ပါသွားတော့တာပဲပထမတော့ခဏပါအပြင်းပြေပါကြာတော့ဆွဲကိုဆွဲသွားတော့တာပဲအဲ့လိုဖြစ်သွားရင်ကိုယ်ဘဝတစ်ခုလုံးဟာပေါ့ပေါ့တန်တန်ဖြစ်သွားပြီ။အင်မတန်သမောသမျောစရာဖြစ်တယ်နော်။ဒီချက်ကိုသဘောပေါက်စေခြင်းနဲ့စဉ်းစားစေခြင်းနဲ့ဒါကနည်းနည်းပဲရှိသေးတာ။ဒီရှိရှောပိုဆူးလာတော့မှာ။ပြင်ပကိုအဲ့ဒါလိုများများဟီကိုပြီးအာယုံပြုပြီးနေတဲ့လူဟာအတွင်းကိုအာယုံပြုမိဖို့ဟာအင်မတန်ခဲယဉ်သွားပြီ။ပြင်ပမှာပြင်းပြရတဲ့အာယုံတွေကထူးထူးဆန်းဆန်းပြီးအပြောင်းအလွဲတွေလည်းအများကြီးလုပ်ပြနေတာအတွင်းကိုပြန်ပြီးအာယုံပြုပြင်ဥပမာတရားအားထုတ်တဲ့လူဆိုပါတော့အာနာပါနအားထုတ်တယ်ဆိုပါတော့ဒီမလုံခေဖြစ်ဖြစ်တခြားတက်တာတဲ့နီးနဲ့ပဲဖြစ်ဖြစ်ထိုင်လိုက်ပြီးတော့ညလာလေးချပြီးအသက်ရှူတာလေးကိုတတိကပြီးနေမယ်ဝင်လာတဲ့လေကိုအစကနေအဆုံးထိပြီးနေမယ်ထွက်သွားတဲ့လေကိုအစကနေအဆုံးထိပြီးနေမယ်ဝင်လာတဲ့လေကတူတူပြီးပူပြီးဝင်လာတာကိုသိနေတယ်အဲ့ဒီလိုတိုးထိပ်ပြီးပူပြီးဝင်လာတာကိုသိနေတယ်ထွက်သွားတဲ့လေကလည်းတိုးတယ်ထိတယ်ပူပြီးတော့သွားတယ်အင်မတန်နှူးညံ့တယ်အဲ့ဒီအင်မတန်နှူးညံ့တာလေးကိုသိလာအောင်အင်မတန်အာရုံစိုက်ပြီးမှရတာဝင်လာတဲ့လေကနည်းနည်းလေးအေးတယ်ထွက်သွားတဲ့လေကနည်းနည်းလေးနှွေးတယ်သူကအဲ့ဒီခြားနာမှုကအင်မတန်တင်မှုတယ်တင်မှုတဲ့အာရုံဆိုတော့ရောဂဒရီလေးကနိုင်မှာဝင်လာတဲ့လေလေးနာဒီဝမှာအေးတဲ့သဘောဖြတ်သွားတဲ့လေရဲ့နှူးတဲ့သဘောဒီသဘောနှစ်ခုလုံးကိုသိတယ်ဒီလိုတရားအထုတ်နိုင်မှုဆိုတာစိတ်အားတော်တော်စိုက်ယူရတယ်နော်ကျတော်ကိုစိတ်ကိုစူးစီးပြီးဒီနေရာမှာအားစိုက်ပြီးပြရတာနော်ဒီလိုတရားအထုတ်တဲ့သဘာဝနဲ့အပြင်းပြင်းဖျော်ပြင်းမှုဖြစ်တဲ့television တွေ video တွေကိုကြည့်ရတဲ့အခါမှာကြောတဲ့သဘာဝဟာသဘာဝချင်းမတူဘူး။ဟို television ဆိုတာက ကလုပ်ကြတာကိုကအသားလေးထိုင်ပြီးမျက်လုံးလေးဖွင့်ထားရုံပဲ passive ဖြစ်နေတာနော်ကိုကပါဆက်ပြီးလုပ်ရတာမပါဘူးသူကလုပ်ပြနေတာကိုကစိတ်အာရုံစိုက်ဖို့မလိုဘူးသူကကျန်ကျန်တန်းတန်းလုပ်ကြတာဆိုတော့အာရုံကစိတ်ထက်ကိုအလိုလိုဝင်လာတာပဲတရားထုတ်တဲ့အာရုံကတိမ်မွေ့တယ်အဲ့ဒီပြင်ပအပြပအာရုံတွေကကျန်တန်းတယ်ကျန်တဲ့အာရုံကိုယူဖို့ရစိတ်ကလွယ်တယ်တိမ်မွေ့တဲ့အာရုံကိုယူဖို့ကြတော့ခက်ခဲတယ်လူဟာအသာလေးနောက်မိတစ်ခိုင်းနဲ့ထိုင်ပြီးတော့အပြင်းကြီးရှိကလုပ်ပြတာကိုကြည့်နေတော့အဲ့ဒီအကျင့်ကပါသွားတော့နည်းနည်းအားစိုက်ပြီးတော့လုံလဝရရဲ့ကြီးကြီးနဲ့လောက်တဲ့လုပ်ကိုမလုပ်နိုင်တော့ဘူးမလုပ်ချင်တော့သဘောအချင်းကကွာသွားတာ哦အဲ့ဒီလိုလူဟာသူတရားသွားထိုင်လိုက်ရင်ခဏလေးတောင်းမနေတော့ဘူးအာရုံကိုရှာလို့မရတော့ဘူးအင်းမင်းအင်မတန်တောင်းရင်ကကြီးကြီးနဲ့တရားတရားကောင်းကောင်းနဲ့လုပ်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့ရနိုင်ပါလေသို့တော့ထုတ်ပြဖို့ခရင်သွားတယ်အဲ့ဒါပြောတာကိုယ်ဘက်ကိုပါသွားရင်ဒီဘက်ကတော်တော်ခင်းသွားပြီ။နောက်နိုင်ငံမှာလူတွေကတယ်လီဗီရှင်းကိုဒီနေ့ဘယ်လောက်ကြည့်လဲဆိုရင် research လုပ်ကြည့်တော့ပြောင်းများရင်ဒီနေ့ကို6နာရီကြည့်တယ်။ဒီဒီချင်းချင်းစဉ်းစားကြည့်စမ်းပါ။ဒီနေ့က24နာရီမှာ6နာရီဆိုတော့လေးပုံတစ်ပုံကိုပြေးလိုက်ရပြီ။ဒီနေ့တည်းစာဒီတွေပါလေးဖတ်ပြရအချိန်သိမရတော့ဘူး။မိသားစုနဲ့ AC ထိုင်ပြီးတော့သူ့စိတ်ထဲမှာဘယ်လိုခံစားနေရလဲ။သူ့ဘောကလည်းလိုရှိတယ်ကို့ဘောထားကလည်းလိုရှိတယ်အသည့်အမြင်ချင်းဖလဲဖို့ရတယ်အချိန်မရတော့ဘူးတချို့ဆိုရင်စားတာတောက်တာတော့အဲ့ဒီတယ်လီဗီရှင်းရှေ့မှာပဲထိန်စားကြတယ်ကာမဂုဏ်အာယုံကိုဘယ်လောက်တောင်လိုချင်တယ်လဲဆိုရင်မျက်စိကလည်းကြည့်နေတယ်တစ်ချိန်ထဲမှာနားကလည်းအဲ့ဒီကအတန်ကလည်းထွက်နေတာထွက်နေတော့နားထောင်နေတယ်အာယုံကမျက်စိရောနားရောနှစ်ခုစလုံးရနေပြီဒီထက်မှလက်ထက်မှစားစရာအကင်ထားပြီးစားကြတယ်ဒီပြိုင်ထဲမှာအများကြီးခံစားကြတယ်ဒီကာမဂုဏ်အာယုံတွေကိုအဲ့ဒါလိုအင်မတန်ဆွဲသွားတတ်တယ်နော်အဲ့ဒါလိုပြင်ပကိုမိခုမှုများခြင်းကြောင့်အတွင်းမှာလွတ်လပ်မှုမရှိတော့ဘူးအင်မတန်နည်းနည်းတဲ့မိမိခန္ဓာ၅ပါးနဲ့ပတ်သက်တဲ့မိမိစိတ်နဲ့ပတ်သက်တဲ့လိင်တဲ့ပြဉ္ဉာဏ်တွေရဖို့ရလမ်းပိတ်သွားပြီအတိညာတွေးခေါ်ကစအားလုံးဟာအပေါ်ညာရှက်သွားပြီအဲ့လိုဟာတွေကတခြားတခြားနိုင်ငံတွေမှာတော်တော်ပဲဖြစ်နေပြီအဲ့လိုဖြစ်လို့အခုခေတ်မှာလူငယ်တွေကတော်တော်များပျက်စီးကြတယ်ဒေါဗရန်တရားနဲ့တွေ့တဲ့ခါမှာသူတို့ခံနိုင်ရင်မရှိကြတော့ဘူးဘဝကိုပျော်ပျော်နဲ့ခပ်ပေါ်ပေါ်နေခြင်းလားပျော်ပျော်နဲ့ခပ်ပေါ်ပေါ်နေခြင်းတော့သူတို့မှာလင်းတဲ့စိတ်ဓာတ်ဒင်းတဲ့အတိညာဖြစ်ပေါ်မလာတော့ဘူးတကယ်တကယ်ဒေါဗရန်တရားနဲ့တွေ့တဲ့ခါမှာခံနိုင်ရင်မရှိတော့ဘူးဖြလန်းကြီးနဲ့အဖြေချခြင်းကြတယ်။မလုပ်ခြင်းများလဲဆိုတော့အရက်တောက်တယ်၊မွေးစွားတွေသုံးဆွဲကြတယ်။စိတ်ဆင်းရဲလိုက်အဲ့ဒီနေလန်းတွေနဲ့အဖြေချကြတယ်။ဘဝဟာပုံပြီးနေမှန်းသွားတယ်။ဒါကြောင့်ပြင်ပကိုဖော်မရှာဘဲနဲ့မိမိရဲ့အတွင်းစိတ်မှာပဲအားကိုးလောက်တဲ့ခိုင်မာရင်းကျက်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ရအောင်ကြိုးစားထားမှတော့ကြမယ်။သိတဲ့လူတွေကကြိုးစားထားပြီးမသိသေးတဲ့လူတွေကိုအားပေးဖို့နှီးပေးဖို့လိုပါတယ်။ခုနပြောသလိုပဲတချို့လူတွေကအားပေးမဲ့သူနီးပေးမဲ့သူတိုက်တွန်းမဲ့သူမရှိသေးလို့ဒါဘာလို့မှမသိတာနဲ့မလုပ်ကြည့်ကြဘူးတချို့ကြတော့လည်းပဲဒါကပထမအရင်မှဒါမလုပ်ရဘူးပထမအရင်မှပညာရှာဒုတိယအရင်မှဥစ္စာရှာတတိယအရင်ကြမှာပဲတရားရှာမှာပေါ့ငယ်ငယ်နဲ့ဒါလေးလုပ်တာမကောင်းဘူးဒီလိုပြောတဲ့လူတွေကိုတရားမကဘူးအများကြီးပဲကြားဘူးငင်းလေးရှိသေးတယ်ဘာလို့တရားတွေအားထုတ်နေရတာတို့တရားတွေအားထုတ်ရင်တော့ကျလောကကြီးကိုညှိနှိုင်းသွားပြီးစီးပွားရေးကြီးပွားရေးတွေပါထိခိုက်ပျက်စီးကုန်လိမ့်မယ်အဲ့ဒါလို့ပြောကြတာနော်ကြားတာတော်တော်စိတ်မချမ်းသာစရာကောင်းတာပဲသူတို့မသိလို့ပြောကြတာပါနော်အဲ့ဒါလို့ပြောကြတဲ့လူတွေရဲ့စကားကိုတကယ်နားထောင်တဲ့လူတွေကလည်းရှိတာပဲဘယ်လောက်ရှိသေးလဲဆိုတော့ပြောတတ်ဘူးရှိတာတော့သိတယ်တချို့ကဆိုရင်ဘယ်လိုတော့ပြောလဲဆိုရင်တရားမထုတ်နဲ့ယူတတ်တယ်တဲ့အဲ့လိုလဲပြောလူတွေရှိတယ်တချို့ကြတော့လဲတရားအထုတ်တာမကောင်းဘူးတဲ့တရားအထုတ်ရင်သူကအပြစ်ကိုကြည့်ရတာလောကကြီးမှာကြီးပွားဖို့ဆိုတာကအပြစ်ကိုကြည့်ရတယ်အပြစ်ကိုကြည့်ရင်လောကမှာမကြီးပွားတော့ဘူးအပြစ်ကိုအာရုံပြုရင်စ စိတ်ဓာတ်တွေကျကုန်မယ် depress ဖြစ်သွားလိမ့်မယ်တဲ့အဲ့ဒါလိုအတွေးနဲ့အချင်းနဲ့ပြောကြတယ်နော်အဲ့ဒါလိုပြောကြတဲ့စကားတွေကိုကြားတဲ့လူချို့ကတော့ယုံမှာပဲယုံရင်တော့အကြီးအကျယ်နဲ့နေသွားပြီအဲ့လိုပြောတဲ့လူတွေဟာဓမ္မန္တရဖြစ်နေပြီအင်မတန်အန္တရကြီးတဲ့စကားတွေပါဒီလိုစကားမျိုးကိုမပြောမိဘူးမပြောပြဖို့အတော်သတိထားရမယ်ပြောတဲ့သူရှိရင်လည်းသူ့ကိုစိတ်မဆိုးပဲနဲ့အေးအေးဆေးဆေးပြန်ပြီးရှင်းပြရမယ်အဲ့လိုမဟုတ်ဘူးတရားထုတ်ရင်စိတ်အေးချမ်းကျဉ်နေလာတယ်ပြဉ္ဉာဏ်တွေတန့်ရှင်းလာတယ်မလုပ်ကျင်တာတွေမလုပ်ပြဘူးအမှားရင်အင်တာနဲ့သွားတယ်ဆိုရင်လည်းစိတ်ချမ်းသာကိုချမ်းသာတယ်အဲ့တော့လူတွေမှာစိတ်ဆင်းရဲမှုပြရတာတွေဟာအမှားရင်ကြောင့်ပါကိုယ်အမှားရဲ့ဒဏ်ရာကိုပြန်ခံရတာပါသူများမှားလို့ကိုယ်မှခံရတယ်လေကြီးတော့ရှိပါတယ်ဒါပေမဲ့ကိုယ်မှားလို့ကိုယ်ခံရတာကပူဆိုးပါတယ်တရားထုတ်တဲ့ခါမှာအင်မတန်ကြည်လင်လာတဲ့ခါမှာရေစကားကပြောတင်တယ်ရေစကားကတော့မပြောတင်ဘူးဒေကိစ္စကလုတ်တင်တယ်ဒေကိစ္စကမလုတ်တင်ဘူးဒါလည်းမကဘူးဒေဝစာကိုဝတ်တင်တယ်ဒေဝစာကိုမိုးတင်ဘူးဆိုတာဒီအစဒေဝစာကိုစတင်တယ်ဒေဝစာမျိုးကိုမစတင်ဘူးဆိုတာဒါလေးကိုပါတိလာတယ်ကိုယ်စိတ်ကိုပြန်ကြည့်တတ်လာတဲ့လူဆိုရင်စိတ်ထဲမှာဖြစ်ပေါ်နေတဲ့အတွေ့အကြုံကိုကြည့်ပြီးတော့ဒေအတွေ့ကတော့လောဘပဲဒေအတွေ့ကတော့ဒေါသပဲဒီအတွေ့ကတော့မာနပဲဒါကတော့အစ်တန်မစ်ရပဲလို့ဆမ်းမင်းချာချာတိလာတယ်သူတို့ကိုမြင်လာရင်သူတို့ရဲ့စွမ်းမမှုနောက်ကိုပါမသွားဘူးပါမသွားတာကိုကလွတ်လပ်မှုတစ်မျိုးပဲကျွန်တော်ကိုလွတ်လပ်တဲ့သူဖြစ်ချင်ဒီလိုသိနေဖို့လိုတယ်အဲ့လိုသိနေတဲ့လူဟာလောဘနဲ့ဆုံးဖြတ်ပြီးမလုပ်ဘူးလောဘရဲ့ဆွဲအားလောဘရဲ့လှည့်စားမှုနဲ့မလုပ်တင်တာကိုမလုပ်ဖြစ်ဘူးဒေါသရဲ့တွန်းအားဒေါသရဲ့ဖြည့်ဆည်းခြင်းနဲ့သဘောနောက်လိုက်ပြီးတော့ဖြည့်ဆည်းခြင်းတာကိုမလုပ်ဖြစ်ဘူးမာနရဲ့လှုံ့ဆော်မှုကြောင့်ငါမှငါဆိုတဲ့ဒီဘက်ကိုမထင်မဲ့ရင်ပြောတာတို့နေတာတို့မလုပ်တော့ဘူးအိတ်တာမစ္စရိယကြောင့်မနာလိုလို့ဒီတစ်ပါးကြည့်ပွားတာကိုတရိုက်ဖြစ်စေတွဲတဲ့နည်းနဲ့ဖြစ်စေပျက်စီးအောင်မလုပ်ဖြစ်တော့ဘူးမလုပ်ဖြစ်တဲ့အတွက်စိတ်ချမ်းသာမှုရတယ်သူအဲ့ဒါလိုနေလိုက်တဲ့အတွက်ကြောင့်ရှားလာရင်ပဝန်းကျင်ကလူတွေဟာသူ့ကိုသိလာတယ်ဒီလူဟာတော်တော်အေးအေးချမ်းချမ်းစိတ်ကရှိနေတဲ့သူအေးအေးချမ်းချမ်းလုပ်တဲ့သူမဟုတ်တာမှန်တာမဟုတ်ဘူးစဉ်းစားစားလုပ်တဲ့သူဆိုပြီးတော့ဒီပုံမှာပို့ပြီးချစ်ခင်လာတယ်ကြီးညိုလာတယ်လေးစားလာတယ်အားကိုးမှုရလာတယ်အဲ့တော့တောင်းချင်ရင်ချစ်ခင်မှုကြီးညိုမှုလေးစားမှုကိုအားကိုးမှုရလာတယ်ဆိုရင်ပဲဒီလောက်အကျိုးများပြီလေဒီဆိုတာကိုယ့်ကိုယ်ကိုယ်လည်းယုံကြည်မှုလေးစားမှုရှိဖို့လိုတယ်နော်တောင်းချင်ကလည်းကိုယ့်ပုံမှာယုံကြည်မှုလေးစားမှုရှိအောင်နေသင့်တယ်အဲ့ဒါလိုနေနေတဲ့လူကစိတ်လည်းပူပြီးချမ်းသာတယ်ကိုယ့်အကူထင်အောင်လုပ်ပြီးတော့ဘဝချင်းကကိုယ့်ပုံလေးစားမှုမရှိတဲ့ခါမှာဘဝချင်းကိုပြန်ပြီးရန်လိုတဲ့စိတ်ဖြစ်တတ်တယ်အဲ့ဒါလိုစိတ်ဖြစ်တဲ့လူကအင်မတန်စိတ်ပင်ပန်းတယ်ကိုယ့်ဘဝမှာစိတ်ကျဉ်းနှံ့မှုရနိုင်မှုဆိုတာကိုယ့်ဘဝချင်းအကျိုးစီးပွားကိုအထက်လျောက်လုပ်နိုင်မှလည်းပို့ပြီးတော့ကြီးပွားနိုင်တယ်ပို့ပြီးတော့ကျဉ်းနှံ့မှုရနိုင်တယ်လူဟာတကူတဲ့နေတဲ့တ attva မဟုတ်ဘူးလူဟာအတိုင်းဝိုင်းနဲ့နေတဲ့လူဖြစ်တယ်အတိုင်းဝိုင်းနဲ့နေခဲ့လို့လဲလူရင်ကျေးမှုဆိုတာဖြစ်လာတယ်ဘာသာတရားဆိုတာဖြစ်လာတယ်တခြားလဲအတက်ပညာအမျိုးမျိုးဆိုတာစုပေါင်းပြီးနေလို့သာဖြစ်လာရတာတယောက်ကျဲကွဲပြီးတော့နေမယ်ဆိုရင်ဒီအတက်ပညာဆိုတာတွေကဖြစ်မလာဘူးရင်ကျေးမှုဆိုတာဖြစ်မလာနိုင်ဘူးဘာသာတရားဆိုတာဖြစ်မလာနိုင်ဘူးဒါကြောင့်မိမိနေတဲ့အတိုင်းဝိုင်းမှာသူတို့ကကိုယ့်အတွက်တနေ့တကအကြောင်းကျဆက်ပြီးလုံမပေးနိုင်တော့မှသူတို့ရှိနေခြင်းကြောင့်ကိုယ့်ဘဝမှာတမျိုးတော့အတိတ်တွေရှိတယ်လေးနဲ့မှုရှိတယ်တမျိုးတန်ဖိုးရှိတယ်ဒါကိုကျေးဇူးဆက်တဲ့အနေနဲ့ဘယ်သူဘဝလို့ပုဂ္ဂိုလ်အဖြစ်မရွယ်ပဲတတ်နိုင်သမျှအများအကျိုးရှိတဲ့အလုပ်ကိုလုပ်သင့်တယ်အများအကျိုးရှိတဲ့အလုပ်ကိုလုပ်နိုင်တာကိုယ်ကကိုယ်စိတ်ဓာတ်ကိုပိုးပြီးအားရှိစေတယ်ငါဟာအများအကျိုးရှိတဲ့အလုပ်ကိုလုပ်နိုင်တယ်ကိုယ်အကျိုးရှိတဲ့အလုပ်ကိုလည်းလုပ်နိုင်တယ်ကိုယ်အကျိုးကိုလုပ်နိုင်တာလည်းအားရှိတာပဲ အဲ့ဒီလိုလုံးနေလို့ပါစိတ်ထဲမှာစွမ်းအားတတ္တိရှိလာတယ်တရားထုတ်ရင်စိတ်တည်းအင်းအားတွေလည်းအများကြီးတက်လာတယ်တပည့်တယောက်ကဒီရတဲ့စာထဲမှာဘယ်လိုပြောလဲဆိုရင် When I'm mindful I'm confident သူတတိရှိနေတဲ့အခါမှာသူ့ကိုယ်သူယုံကြည်မှုရှိနေတယ်တဲ့အခုအဲ့ဒီတပည့်လေးဟာသူအင်းနီနာချင်း၄၅၆လောက်ကိုစူးပြီးသူကတရားထုတ်တယ်မျိုးပေးတယ်။သူကတရားပြရဆရာမဟုတ်ဘူး။ကမ္မထာနာစရိယမဟုတ်ဘူး။သူ့ကိုယ်သူကမ္မထာနာစရိယအဖြစ်နာမည်ကိုပေါ်ပြီးလုပ်နေတာလည်းမဟုတ်ဘူး။သူကသူတရားထုတ်ပြီးနေတယ်။စမ်းမိတဲ့အခါသူ့မိတ်ဆွေတွေတရားကြောင်ဆင်းရဲပြောဆိုပြီးနေတယ်။အဲ့ဒါလို့ဆင်းရဲနေတဲ့စိတ်ဝင်စားတဲ့မိတ်ဆွေချို့ကစူးပြီးတော့တရားထုတ်ချင်ပါလေ။သူတို့မှာဤတတခုကိုသွားဖို့ဆိုတော့လေစိတ်အစဉ်မပြေပဲကိုဒါကြောင့်သူ့ကိုပဲတရားထုတ်တဲ့နေရာမှာဒါတူတူတရားလာအထုတ်ဖို့ဒီလောက်မှတ်လောက်ပြောပြဖို့တောင်းဆိုတာနဲ့၄၅၆လောက်ဒီကအင်တရီမှာစူးပြီးတရားထင်ရတယ်တဲ့အဲ့ဒါလို့စာလေးဖတ်ရတော့လေဝန်တာလိုက်တယ်သဘောကျလိုက်တယ်နော်လူတွေမှာအားငယ်စိတ်ကြောက်စိတ်ဆိုတာလူတိုင်းမှာအနည်းငယ်များရှိတယ်နော်ဆိုရင်တော့ကဆိုတော့လေလူတိုင်းမှာအနေနဲ့များရှိတယ်။အဲ့ဒီအားငယ်တာကြောက်တာစိုးရိမ်တာတွေဟာဒီနည်းနည်းနဲ့သူ့ကိုငင်းချအောင်မလုပ်လို့ရှိရင်သူ့ရဲ့စိတ်ဓာတ်အင်အားတွေကိုပုံဆုံးသွားစေတယ်။အဲ့ဒီလူကအများအားလို့လူပဲစိတ်ကြည်လင်မှုမရှိဘူး။တစ်ခုခုခက်ခဲနေတဲ့အလုပ်ကိုလောရတော့မှဆင်းပြီးမှအားစိတ်ဖို့ရတာအင်အားကမရှိဘူး။အဲ့တော့အဲ့ဒီအားငယ်စိတ်ကြောက်စိတ်တွေကိုတတ်တာဖို့ဆိုတာလည်းပဲဒီတရားထုံးမှရနိုင်တယ်ရုပ်စွာဆုံးဒီအသက်ရှိတာလေးမှာစိတ်ကိုကတ်ထားလို့ခဏလေးငြိမ်သွားတယ်ဆိုရင်လည်းစိတ်ကလေးကအေးချမ်းလာတယ်ငြင်းချမ်းလာတယ်အဲ့ဒီအချိန်မှာအားပြန်ပြေလာတယ်အဲ့ဒီလိုအားထုတ်တာကိုအလုံးနိုင်ငံသားတွေက recharging လို့သုံးထားတာတွေ့ဘူးတယ်ဒီrecharging ဆိုတဲ့စကားလုံးကိုဘယ်လိုနေရာမှာကြားဘူးလဲ battery ကိုအားပြည့်တဲ့အခါမှာကြားဘူးလေနော်အဲ့တော့အဲ့ဒီအမေရိကန်တယောက်ကသူကတရားကိုအများအားထုတ်တာကိုအားထုတ်တော့သူတရားထိုင်ပြီးတိုင်းပဲသူ့ခန္ဓာကိုယ်နဲ့စိတ်ဓာတ်မှာအင်အားတွေပြန်ပြည့်လာတယ် battery ကိုအားပြန်ပြည့်လိုက်တယ်လို့ပဲနော်တတိယလုံးလို့ဆရာရှိလို့တော့ကများနေတဲ့သူဟာဘက်ထရီကပြည့်ရစွမ်းအားတွေဟာသုံးလိုက်ရလို့ကုန်သွားတယ်လို့ပဲညော့သွားတယ်သူ့ကိုပြန်ဖြစ်ဖို့လိုတယ်မကြာမကြာနေ့တာတင်းမှာတဏှာကြီးမှတစ်ခါဖြစ်စီနှစ်နာရီမှတစ်ခါလောက်ဖြစ်စီဆိုတော့ခဏလေးဖြစ်ဖြစ်တရားကိုပြန်ပြီးနှလုံးသွင်းနိုင်မယ်ဆိုရင်ညော့သွားတဲ့အင်အားဟာနည်းနည်းတော့ပြန်ပြည့်လာမှာပဲမကြာမကြာဖြည့်တဲ့အချင်းရှိရင်ဒီနေ့တာကုံသွားပြီမဲ့အားကုံသွားတဲ့သဘောမဖြစ်ဘူးသူကသုံးရင်းနဲ့ပြန်ဖြစ်နေတာပေါ့နော်ဒီပဲလေးတယောက်ကအဲ့ဒါလိုပြောပြတဲ့အခါမှာသူကလည်းအချိန်ကြီးရက်လောက်တတိယတိုင်းရတိုင်းတတိလေးကပြီးနေတာပေါ့ဒီနေ့တာကုံသွားတဲ့အခါမှာအရင်လောက်မပင်ပန်းဘူးတဲ့စိတ်ကကြည်လင်လာတယ်အားပြည့်လာတယ်အရင်လောက်စိတ်တူတာတို့ဘာလို့မဖြစ်ဘူးဒါကိုစိတ်ဓာတ်အင်အားယူပြမှုကိုတားဆီးပိတ်ပင်နေလို့ဖြစ်သွားတယ်။စိတ်ခဏခဏတွင်အာအင်တန်ကုန်တယ်နော်။ဒေါသဖြစ်ဖြစ်၊တောကပဲဖြစ်ဖြစ်၊အစိုးရနာပဲဖြစ်ဖြစ်အဲ့ဒါဖြစ်နေတဲ့ချိန်မှာခန္ဓာကိုယ်မှာဟော်မုန်းတွေထွက်လာတယ်။အဲ့ဒီခန္ဓာကိုယ်မှာထွက်လာတဲ့ဟော်မုန်းဟာခန္ဓာကိုယ်မှာရှိနေတဲ့အင်အားတွေကိုသုံးဖြစ်တယ်ပိုပြီးတော့နားလည်အောင်ပြောရမယ်ဆိုရင်တော့အသေးအထက်မှာတူလောင်ထားတဲ့ဂလူးကို့စ်တွေကိုထုတ်သုံးတာပဲအဲ့ဒီဂလူးကို့စ်တွေနဲ့ဟော်မုန်းပေါင်းစပ်ပြီးတော့အင်အားဆိုတာဖြစ်လာတာပဲအဲ့ဒီအင်အားတွေဖြစ်လာတဲ့အခါမှာခန္ဓာကိုယ်ထဲမှာရှိနေတဲ့တခြားတခြားဓာတ်တွေလည်းပဲလောင်ကျွမ်းမှုထဲမှာပါသွားတာပဲနော်ပရိုတင်းတို့ဗီတာမင်တို့တခြားဓာတ်တတ်တွေလို့ဆိုတာတွေပါသွားတာပဲအများအားလို့ဆိုရင်တော့ကဖြစ်နေတဲ့လူမကြမ်းကြစိတ်တို့တည်းလို့ဆိုရင်အများအားလို့အားကကုန်နေတာပဲနောက်တစ်ခုကလည်းပဲ အဲ့ဒီလိုတောကများတဲ့သူကခန္ဓာကိုယ်ခန္ဓာရဲ့ဆွမ်းအားလည်းညော့သွားတယ်အဲ့ဒါယောဂဖြစ်တဲ့တန်ကိုမခံနိုင်တော့ဘူးဝေါပန်းနဲ့မခံနိုင်တော့ဘူးယောဂသူပြောတယ်အဲ့လိုတရားကိုတဏှိတာတင်းမှာနေရင်ထိုင်ရင်လည်းဖြစ်ဖြစ်စွာရင်နိုင်ရင်လည်းဖြစ်ဖြစ်စိုင်းရင်တောင်းရင်လည်းဖြစ်ဖြစ်ဒီခဏလေးဖြစ်ဖြစ်ပြန်ပြီးတော့နှလုံးသွင်းပြီးနေတယ်လို့ဆိုရင်အဲ့ဒီအချိန်လေးဟာငြင်းချမ်းသွားတာပဲငြင်းချမ်းသွားရင်ခန္ဓာကိုယ်မှာထည့်နေတဲ့ဟော်မုန်းဓာတ်တွေလည်းညော့ပါသွားလိမ့်မယ်အခုခေတ်လူတွေရဲ့တွေးထဲမှာရှိနေတဲ့ adrenaline လို့ခေါ်တဲ့ဟော်မုန်းဓာတ်ပမာဏကိုသူတို့အမေရိကန်မှာတွေးတွေဖောက်ပြီးတက်ခွဲစားမှာစံကတ်ကြည့်တဲ့အခါလူတို့ရောမှာရှိတဲ့တာထက်ပိုပြီးတော့ရှိနေတာတွေ့ရတယ်တဲ့အဲ့ဒီ adrenaline ဆိုတဲ့ဟော်မုန်းဓာတ်ကို stress ဟော်မုန်းလို့ခေါ်တယ်ပြန်ပန်းစေတတ်တဲ့သဘောရှိတယ်အဲ့တော့ဖြစ်ကိုကသူ့စကားနဲ့အင်္ဂလိပ်လိုပြောရင် age of anxiety လို့ခေါ်မှဖြစ်နေပြီနော်ဒီစကားလုံးဟာအနောက်နိုင်ငံမှာတော့သုံးနေကြပါတောကများတဲ့ခြေတဲ့ဘာမှမသိစိတ်မအေးစိတ်ပူနေရတဲ့ခြေတဲ့ဘာပြောပူနေမှလည်းတခါလေးမပြောနိုင်ဘူးဘာလို့လဲဆိုရင်မထင်တာတွေကအများကြီးဖြစ်ခဲ့ပြီဘူးကိုမထင်တာတွေအပြောင်းအလဲတွေကအများကြီးဖြစ်ခဲ့ပြီအဲ့ဒီတော့နောက်ထပ်ရောမထင်တာတွေဘာလို့ဖြစ်အောင်မလဲဆိုတာဘယ်သူမှမမှန်းနိုင်ဘူးလူရဲ့စိတ်ထဲမှာအနာဂတ်ကိုနည်းနည်းလေးမှကြိုတင်မှန်းဆပြီးတော့မပြောနိုင်တဲ့အတွက်စိတ်မှုကအင်တာများတယ်ဒါကတချို့လူတွေကမထူပါဘူးလေဆိုပြီးဇက်မျောပြီးနေကြတာဖြစ်တယ်လို့ညီတော့မယ်ဆိုပြီးတော့နင်းနင်းလျော့လျော့ပဲနေတော့တာအဲဒါအသိဉာဏ်ရှိတဲ့သူဆိုရင်တော့ဘုရားကိုဇက်မျောပြီးနေပဲနဲ့ဒီတောကကြီးတက်တာအောင်ဆိုပြီးတော့အချိန်ရရတဲ့လောက်တရားကိုတတိလေးကပြီးနေပို့ရမှာကြာခဏပြောလို့ရှိတယ်ဘဝနဲ့ဘာဝနာတွဲနည်းဖို့လိုတယ်လို့ဘဝတခြားဘာဝနာတခြားမဖြစ်ပါစေနဲ့လို့တရားဟောခဲ့တဲ့တရားတော်တွေကိုတိတိကျကျစိတ်စိတ်ဆက်ဆက်ဖတ်ရှုပြီးတော့မြတ်စွာဘုရားရဲ့စေတနာမြတ်တော်မြတ်စွာဘုရားရဲ့ရွေချက်ကိုကြည့်မယ်ဆိုရင်မနေ့ညလာတဲ့အချိန်ကစားပြီးညအိပ်ပျော်သွားတဲ့အချိန်အထိတတိလက်လွတ်မနေဖို့လားဒါကိုအထက်ထက်ခါကမှားတယ်ဆိုတာတွေ့ရတယ်နော်အကျဉ်းဆုံးအားဖြင့်ဘုရားရဲ့ဟောကြားတဲ့ဘုရားတော်တွေကိုကြည့်ရင်အပ္ပမဒေနဓမ္မဒေသာဆိုတဲ့ဥပမာကိုတွေ့ရတယ်နော်အကျဉ်းကြည့်နေဆိုရင်ဒီပဋ္ဌာန်းတော့တစ်ခုလုံးပဲထိုင်နေတုန်းရနေတုန်းဝါနေတုန်းအိတ်နေတုန်းတတိကပ်ပြီးတော့နေပါတဲ့သွားတုန်းရက်တုန်းစားတုန်းခဏမှဖြစ်စီဖြစ်နေတာတခုခုကြည်ပြီးတည်ပြီးနေပါတဲ့စကားပြောတုံးစိတ်နေတုံးအဲ့ဒီဖြစ်နေတုံးမှာအဲ့ဒီအချိန်မှာတည်ပြီးတော့နေပါတဲ့ဒီလောက်တည်းမကဘူးနော်ဒီလောက်တောင်ဆေးရက်လဲဆိုရင်အပေါ့အလေးသွားတုံးတောင်မှတတိလွတ်လွတ်မနေဘဲနဲ့တတိလေးနဲ့နေပါတည်နေပါအဲ့တော့အပေါ့အလေးသွားတဲ့အချိန်5မိနစ်ကြာတယ်ဆိုတော့အဲ့ဒီ5မိနစ်ကြာတဲ့အချိန်ကိုတမှုရှိရှိသုံးလိုက်ရင်ကိုရလိုက်တဲ့အချိန်လို့ဆိုရမယ်နော်တမှုရှိရှိမသုံးလိုက်ရင်အလကားဆုံးရှုံးသွားတဲ့အချိန်တွေပျောက်သွားတဲ့အချိန်တွေပျောက်ဆုံးသွားတဲ့အချိန်လို့ဆိုရမယ်ဒါကြောင့်တတိနဲ့နေလိုက်ရင်ကိုရတဲ့အချိန်တတိနဲ့မနေတဲ့အချိန်ဟာဆုံးရှုံးသွားတဲ့အချိန်မရလိုက်တဲ့အချိန်တွေကြည့်ခြင်းလိုပဲအတုံးလိုက်အခဲလိုက်မရတောင်မှတမှုံပဲရရနှမှုံပဲရရရသလောက်ကိုစုပြီးတော့ယူမယ်ဆိုရင်ကြားတဲ့ခါမှာအများကြီးရမှာပါစုမိမှာပါရှင်ကျင်တဲ့လူတွေကရှင်ကျင်မှုတွားတဲ့ခါမှာရှင်ကိုအတုံးလိုက်ခဲလိုက်မရနိုင်ပါဘူးတဲတွေနှုံးတွေကိုအထက်ထက်ဆေးပြီးမှတနည်းအကုန်လုံးခါမှာတရွေသားနှွေသားလောက်ပဲရတာဒါပေမဲ့အဖိုးတန်လုံးတို့လောက်ရတာပဲအဲ့လိုပဲဒီတိပ္ပံတရားကိုအထုတ်ပြီးနေတာကိုတာမို့ရှိမှနားလည်တဲ့သူပါဒီခဏလေးဖြစ်ဖြစ်ဒီလေးကပြီးတော့ကြိုးစားပြီးတော့နေပါပဲဥပမာဆိုပါတော့အချိန်အသက်ရှူတာဘယ်လောက်ကြာမယ်ထင်တယ်လဲ3စက္ကန့်4စက္ကန့်လောက်ကြာမယ်နော်နေကြည့်ဦးပါလေကိုယ်တိုင်လည်းပဲ နိုင်နေကြည့်ပြီးလို့ကြည့်ဦးပါတယ်30စက္ကန့်40စက္ကန့်လောက်ကြာတတ်ပါတယ်မြန်မြန်ရှင်တော့30စက္ကန့်လောက်ကြာတယ်ဒီထက်မြန်မြန်ရှင်တော့20စက္ကန့်လောက်နေရတယ်ဒါပေမဲ့အဲ့ဒါလို့ဆိုရင်မောပါလေဖြည်းဖြည်းမှမှရှင်မယ်ဆိုရင်40စက္ကန့်လောက်ကြာမယ်ဒီထက်ပိုးပြီးတော့ရှည်ရှည်ကြီးဆွဲပြီးတော့ရှင်မယ်ဆိုရင်တော့50စက္ကန့်60စက္ကန့်လောက်ကြာနိုင်တယ်နော်ဒီလောက်ပဲဖြစ်ဖြစ်ဖြောင်းမြချင်းကြည့်ရင်၄စက္ကန့်လောက်ကြာမယ်အချိန်လေးဖြစ်ဖြစ်ဒီလေးကပြီးတော့အဲ့ဒီလိုအသက်ရှူလိုက်တဲ့အချိန်မှာဝင်တာအစကနေအဆုံးထွက်တာအစကနေအဆုံးတတိမလွတ်ပဲအပြတ်အတော့မရှိဘဲနဲ့နေလိုက်ရတယ်ဆိုရင်အဲ့ဒီ၄စက္ကန့်လောက်အချိန်ဟာငြင်းချမ်းနေတဲ့အချိန်ပဲဒီချိန်မှာဘာသေးမှမမလာတဲ့အတွက်ကြောင့်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးမာနလည်းမဖြစ်ဘူးအိတ်တာမစ္ဆေယလည်းမဖြစ်ဘူးအမတန်တူတောင်းတဲ့အချိန်မို့လို့သိပြီးတော့အကျိုးမများပါဘူးလို့တော့တချို့ကပြောခြင်းပြောကြလိမ့်မယ်နော်ဒီလိုကနေတဖြည်းဖြည်းအလေးချင်းလုပ်ကြည့်ပါဒီလိုအသက်ရှူတာလေးကို၅ချိန်လောက်တစ်ဆက်သေးကြအောင်လုပ်မယ်ဆိုရင်လည်းနေမလဲပိုးပြီးတော့စိတ်ကငင်းအေးပြီးနေမယ်နော်အစမှာတော့လုံးစားမရှိရင်ဒီမှာစိတ်ကိုထားရတာကိုယ်ကမလွယ်ဘူးစိတ်ကဟိုပြေးဒီပြေးသိပြေးခြင်းနဲ့နော်မြေမကအတင်းဖားရတယ်လို့ပဲသို့တော့အလေးကျင့်များလာတဲ့ခါမှာထားလိုက်ရင်ထားတဲ့နေရာမှာအလိုက်တင်လေးပဲသူ့အတူနေတာပဲအဲ့ဒီအဆင့်ရောက်အောင်အလေးကျင့်လုပ်ဖို့လိုတယ်တမင်းလို့ဆိုရင်မင်းကျင်းလောက်ရှိမှထင်တယ်ဆင်းငါးကျင်းလောက်ရှိမှထင်တယ်နော်တက်ရှူတဲ့ကျင်းဟာဆင်းငါးကျင်းလောက်ရှိမယ်အဲ့ဒီဆင်းငါးကျင်းလောက်ကိုပဲသတိနဲ့သိချာကားပြီးမပြတ်သတ်ထဲသတိကိုကပ်နေမယ်ဆိုရင်တော်တော်ရနေပြီတော်တော်ကျိုးများနေပြီလို့ဆိုရမှာနော်ဒီတိချာအာယုံဆိုင်ပြီးသိချာဆက်ဆက်နေအောင်လုပ်ကြည့်ပါတမင်းလောက်လုပ်နေတယ်ဆိုရင်လည်းစိတ်ကလေးတမျိုးတည်ရင်အေးစေးပြီးတမျိုးချမ်းသာလာအဲ့ဒီညောင်များရလာတဲ့လို့ဆိုရင်စိတ်တော့ကဖြစ်เสียတခုခုစဉ်းစားမိတာနဲ့ဒီပြန်နဲ့ဩစိတ်တော့ကဖြစ်เสียစဉ်းစားမိပြီကိုလို့သိတာနဲ့ဒီပြန်နဲ့သိပြီးချက်ချင်းပဲအာနာပါနာမှာစိတ်ကိုပြန်ထားလိုက်ရင်ချက်ချင်းစိတ်ကလေးကမြင်ပြီးကြလာတယ်မသိညာ5မိနစ်လောက်ပတ်တည်းရမယ်ဆိုရင်ဘယ်လောက်အကျိုးများမလဲစဉ်းစားကြည့်နော်အဲကြောင့်နည်းတယ်မထင်ပါနဲ့ရတဲ့လောက်ယူကြည့်ပါဒီတော့ဤကိုယ်တိုင်နဲ့တရားထုတ်တာက10မိနစ်နဲ့စတာပါတခါတလေအဲ့ဒီ10မိနစ်ပြန်မှာပဲအဆင်ပြေတဲ့အခါကျရင်အင်မတန်ငြင်းချမ်းတာကိုတွေ့ရတယ်ဒီငြင်းချတာဘယ်လောက်ဟာတရားထုလားဆိုတော့မဟုတ်သေးပါဘူးငြင်းချမ်းတယ်ဆိုတာဓမ္မရီလေးနည်းနည်းရတာလို့လောဘဒေါသမောဟအစရှိတဲ့ဣဒ္ဓာရီဖြစ်ဖြစ်ခဏလောက်ယက်နေတာအဲ့ဒီခဏလေးယက်နေတာကိုခံစားမှုတာကိုပဲโอ้สิทธิ์เทมาหลุดในเสิทธิ์ผิดสิไม่กินได้เสิทธิ์ผิดสิซวยอุปันนาผิดสิตัวบ้านเนี่ยเปลี่ยนหลุดได้เสิทธิ์ผิดสิตัวบ้านที่บ่ชั้นดาราโกมนาหลุดได้เสิทธิ์ผิดสิธรรมะไม่หุงาโหกิสะหลุดเข้ามิดาหมาเลยจริงงาโหกิสะไม่หลุดเข้ามิดาหมาเลยจริงสัตว์ที่ภิญี้กระแต่กิสะนี่โกเปลี่ยนตวยพี่တော့กุกุสะผิดเนี่ยล่ะเนี่ยผิดสิไอ้ตัวหาမျိုးโกขณะนี้ငင်းချနေစိမ့်ပဲအများကြီးတက်တာနေပြီသူတို့ဖြစ်ခွင့်ရတဲ့အချိန်မှာအင်မတန်ပူလောင်နေဆိုတော့လေသဘောပေါက်ဖို့လိုတယ်အဲ့ဒါကဘုံမှသဘောပေါက်တဲ့လူဟာအများသားလိုပဲအဲ့လိုကြည့်ရတာတခုခုဖြစ်နေတာပဲတတိမှမရှိရင်တော့ဒါတွေကတလှည့်စီဖြစ်နေကြမှာပဲတတိမရှိတဲ့အချိန်မှာလောဘဖြစ်ခြင်းဖြစ်နေမယ်တခုခုလိုချင်နေတယ်၊မြင်ချင်နေတယ်၊ကြားချင်နေတယ်၊စားချင်နေတယ်၊ထိချင်နေတယ်။ဒါမှမဟုတ်ရင်လည်းကိုဖြစ်ခဲ့တာတွေကိုပြန်တွေးပြီးစိတ်ကူးရင်ပြီးတော့ငင်းလည်းချင်းကြရင်တော့ဘယ်လိုဖြစ်တော့မှာပဲ။အဲ့လိုဖြစ်တော့ဟန်ကြတော့မှာဘယ်လိုပြောရမှာ၊ဘယ်လိုခံစားရမှာဆိုပြီးတော့စိတ်ကူးရင်အတေးထဲမှာမျောပြီးတော့နေတာပဲ။ဒါမှမဟုတ်ရင်လည်းဘယ်သူကတော့ငါ့ထက်သာသွားပြီ၊ငါ့ကိုကြောသွားပြီ။ဒီနေ့ကနေအရင်ဆုံးကတော့ဘွဲရတုံးကလည်းအတူတူအလုံးဝင်တုံးကလည်းအတူတူအခုတော့သူတို့ကဘယ်လိုကြီးပွားသွားလို့ပါလား။နောက်မှာတော့အောက်ကျနောက်ကျဖြစ်နေပြီ။ဘာကူကအတော့မကြတာပါ။ဟာအတော်အီချင်းနေတဲ့လူပဲ။ အဲ့လိုကိုယ့်ဘုကိုစိတ်ပြဲပြီးစိတ်ကကြပြီး depress ဖြစ်နေတတ်တယ်အဲ့ဒီလိုအတွေးတွေကြာကြာတွေးလေလေညံ့ညံ့တွေးလေလေစိတ်ဓာတ်ကကြာကြာပြီးစိတ်ဓာတ်ကြာယောဂဖြစ်လာတယ်နော်ဒီလိုတတိယမနေရင်အမြဲဖြစ်နေတဲ့ကိစ္စတွေအတန်းချက်ကိုခံရမှာပဲအဲ့ဒီလိုနေကြမှာလားခဏလေးဖြစ်ဖြစ်တတိုင်းကိုမကောင်းဘူးလားအဲ့ဒီလိုခဏလေးဖြစ်ဖြစ်တက်တာကကိုပြည့်ဘူးတဲ့သူကအဲ့ဒါလေးကိုတန်ဖိုးထားတယ်ဒီလိုကြာကြာနေရရင်ကောင်းမှာပဲဆိုပြီးတော့ပို့ပြီးတော့ကြိုးစားမယ်အချိန်ရရင်ရသလောက်ကြိုးစားတော့မှာပဲနော်ဒါကကိုယ်ကိုယ်နဲ့ဒီလိုပဲလုပ်ခဲ့လို့ပါ5မိနစ်10မိနစ်အားထုတ်ရင်လည်းတရားထူးရမှာလားဆိုတော့အဲ့ဒါလောက်တော့လွယ်တယ်လို့မဆိုလိုပါဘူးဒါကြောင့်လဲဆိုတော့ဘုရားဝါဒမှာရှိတယ်ဒီနည်းကြီးပို့ပေါ်တင်နေတဲ့လူတွေလောကုတ္တရာကိုးပါးကိုရဖို့ဆိုတာမဖြစ်နိုင်ဘူးတဲ့အားထုတ်တဲ့လုံလဝိရိယရှိတဲ့ဒီကလေးလောကုတ္တရာတရားကိုးပါးကိုရဖို့ဆိုတာစွန့်နိုင်တယ်တက်နိုင်တယ်တဲ့သို့တော့ဘာဖြစ်ဖြစ်ခရီးမိုင်တစ်ထောင်ပဲဖြစ်ဖြစ်အဲ့ဒီခရီးကိုသွားမယ်ဆိုရင်ခြေတလန်းနဲ့စားရတာပဲဒီတလန်းကိုမှမလှမ်းရသေးဘူးဆိုရင်ခရီးမိုင်တစ်ထောင်ကိုရဖို့ဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူးတလန်းလှမ်းတယ်နောက်ထပ်တလန်းလှမ်းတယ်ဒီလိုနဲ့ပဲတလန်းပြီးတလန်းလှမ်းပြီးတော့သွားတာအဲ့ဒါလို10မိနစ်လောက်ကနေစပြီးတရားထုတ်ပြီးတော့နေတဲ့သူကအခုတရားထုတ်တာ2မိနစ်လောက်ကြာလာတဲ့အခါတနာ ਈ နနာ ਈ တစ်ခါတလေအချိန်သိနေတဲ့ခါမှာ3နာရီလောက်တော့အေးအေးဆေးဆေးအားထုတ်နေတဲ့လူတွေရှိတယ်နော်အစားတော့ကတော့ဆင်းမြင့်နဲ့စတာပဲအထုတ်ခါစမှာတရားထိုင်ညောင်းတယ်ကျင်းတယ်တော့ညောင်းမှာကျင်းမှာထုံမှာတိုက်မှာကြောက်တယ်တဏှာကြီးတော့မထိုင်နိုင်ဘူးတဏှာကြီးမထိုင်နိုင်ရင်ဆင်းနဲ့တော့ထိုင်ပါအဲ့ဒါလို့သူတို့ကိုမင်းတို့လောက်လောက်ခိုင်းတော့ဆယ်မိနစ်ကတော့တတ်နိုင်တယ်တော်တော်ကြတော့ဒီထက်မှတမာရီလေးနည်းနည်းရလာတော့တရားသူ့အတူဆွဲခေါ်သွားသလိုပဲထင်ရတာကောင်းလာပြီဆက်ထိုင်သွားတော့တာတချို့15မိနစ်မိနစ်20အဲမိနစ်20လောက်ကြာလာရင်ညောင်းလာပြီတော်ကျင်နေပြီဒီလိုပဲဒီလိုပဲအလေးချင်းများများလုပ်သွားတော့ဒီမာရီပိုကောင်းလာပြီနိုင်ဝဲလောက်ကတော့ဘယ်လိုမှမသင်မှန်းဘူးပျော်ရွှင်ရှင်ရှင်စိတ်ချမ်းသာတာနဲ့ပဲထိုင်လိုက်တာပဲတခါတော့နိုင်ဝက်လောက်ပြအောင်ထန်လိုက်ပြီးဆိုရင်ငါနိုင်ဝက်ထန်နေတဘိုးဆိုပြီးဝန်တားလာတယ်အတက်လာတယ်ပူလုံးနိုင်လေလေပူပြီးတော့အတက်လေလေပဲလုံကနေဆက်ပြီးတော့အားထုတ်သွားလို့ရှိရင်55မိနစ်တနာရီဖြစ်လာတာပဲတိုင်းတဲ့ခါမှာအတက်သားဆုံးအနေထားကိုရွေးပြီးထိုင်ဖို့လိုတယ်တမင်တကာပင်ပန်းအောင်ဆင်းရအောင်မထိုင်သင့်ဘူးတချို့ခါနာတတ်တဲ့လူဒုနာတတ်တဲ့လူတွေရှိတယ်တကယ်တော့ခါနာတယ်ဒူးနာတယ်တဲ့ခါနာသည်ဖြစ်စီဒူးနာသည်ဖြစ်စီတနည်းနည်းနဲ့တော့ထိုင်နေကြတာပဲဆိုတော့ဘယ်လိုပုံစံနဲ့ထိုင်ထိုင်တက်တက်တလာလေးပဲထိုင်ဖို့လိုတယ်တရားဟောတဲ့မှာအင်းနာထဲမှာထိုင်နေရင်တော့မှတရားကိုအားထုတ်ဖို့မှန်တာရှိတယ်နော်အဲ့ဒီနေရာမှာတော့မှအဲ့ဒါလိုတရားကိုအားထုတ်လို့ဖြစ်သေးရင်ရနိုင်သေးရင်တခြားနေရာမှာရောထိုင်ရင်လိုထိုင်ပြီးတရားထုတ်လို့မဖြစ်နိုင်ဘူးလားအဲ့ဒါသဘောပေါက်ဖို့အရေးကြီးတယ်ဒါကြောင့်ထိုင်တဲ့ပုံစံကိုသိပြီးကြောင်းကြနေကြပါနဲ့တက်တာလိုထိုင်ပါသို့တော့တက်တာလုံပြီးအိမ်လိုက်တော့မှကိုတော့သိထားဖို့လိုတယ်ထိုင်တဲ့ခါမှာခေါင်းကိုခပ်ဖျက်မြောင်လေးထားပါခေါင်းတော့မမြင်နဲ့ခေါင်းမြင်ရင်ပိုပြီးအိတ်ချင်တယ်ခေါင်းကိုတက်တဲ့လေးထားပြီးဒီလိုပဲတရားထုတ်ပါတကယ်ကိုပြန်မနှောင်းနေနေလို့ခဏတော့နားမဖြစ်နဲ့အိမ်မဖြစ်နေဆိုရင်လေအိရာတော့မှအရင်နဲ့ပဲတရားထုတ်နေပေါ့ကိုယ့်နကိုရကျက်ကိုကအိတ်တော်မယ်လို့ယူရတာကိုမပြောခင်လေးတရားလေးကို3-4မိနစ်ရှင်းမဖို့အချိန်ရသွားပြီလေနော်အဲ့လိုနေရာမကြီးအချိန်ကြီးရတဲ့လောက်တရားကိုအထုတ်ပါအရင်တစ်ခါတော့မှတတိပေးခဲ့တာရှိပါတယ်ကာမဝိညာဉ်တောင်တရားထုတ်ဖို့ ဒီလိုမျိုးမှာကားကြီးအများကြီးတွေ့နေရတယ်လူတွေကလည်းကားနဲ့ပဲအချင်းတကောင်များတွားနေကြတယ်အဲ့လိုတွားနေတုန်းမှာအချင်းကိုအလကားဖြုံးနေမဲ့စားအတိလေးနဲ့နေဖို့ပြောချင်တာယုံမှာအမှုထမ်းတဲ့လူတွေကိုယုံမှာထမ်းနေရတဲ့သဘောကလည်းထမ်းပါပဲခဏလေးဖြစ်ဖြစ်ဒီမိနစ်နှစ်မိနစ်ဖြစ်ဖြစ်နားပြီးတော့တရားကိုရှုမှတ်ပါယုံပေါ်မှာပဲတစ်ခါတည်းခုနလေးနန်းတွားတာရှိတယ်နော်အဲ့လိုတွားလိုက်တဲ့အခါခြေလမ်းเสียละสังฆาลัพพิตรีเนี่ยกะปีตีนี่โลยะเนาะเดี๋ยวเจียวนได้เนี่ยสื่อยฉีลันเสียละสังฆาลัพพิลั่นโลยะเนาะเอ็ดโลลั่นแต่คาฉีลันกูจั่วไล่เตชื่อกูต้นไล่เตฉะไล่เตต้นเจ็ดหลอกตีนกูก็ตลอดจ้วงยันนี่ต้นเจ็ดไม่ยันนี่แหละไม่เฉ็ดหลอกตีแหละตลอดจ้วงยาบาเลยจั่วไล่เตฉะไล่เตအဲ့လိုလှမ်းလိုက်ရတဲ့အခါခြေောက်ကအားယူလိုက်တဲ့အတွက်ကြောင့်တင်းမှုရော့မှုတွေအများကြီးဖြစ်နေတယ်။အဲ့ဒီတင်းမှုရော့မှုကိုအာရုံပြုလိုက်တဲ့အခါမှာတင်းလာတယ်ရော့သွားတယ်။ဒီခုခုကိုအာရုံစိုက်ပြီးနေပါ။အဲ့လိုတွိုင်းလာရင်းနဲ့ဖြစ်ဖြစ်အဒီလေကလိုက်တဲ့အခါမှာစိတ်ထဲမှာဖြစ်နေတဲ့အတွေးအရှိန်ဟာနည်းနည်းတော့တန့်သွားတယ်နော်။အသေးထဲမှာနေတဲ့အကျင့်များတဲ့လူကအပြင်းမှလည်းအရှင်အဟုန်ဆိုတာရှိတယ်အရှင်ရနေတဲ့အခါသူဒီတိုင်းသွားတယ်နော်အဲတော့ပစ္စုပန်မှာရှိနေတဲ့အာရုံတစ်ခုခုကိုစိတ်ကိုတတိကလက်ချင်းအဖြစ်အဲ့ဒီအရှင်ကြီးကလည်းနည်းနည်းတော့တန့်သွားတယ်အဲတော့အပြင်းထက်မှအများကြီးညှို့နေတဲ့အလေးချင်းနည်းသွားလိမ့်မယ်ကိုယ်စိတ်ပင်မမှုဖြစ်အောင်စိတ်ဆင်းရဲအောင်လုပ်နေတာဟာကိုယ့်ရဲ့စိတ်ဆင်းရဲစရာကောင်းတဲ့အတွေးတွေပဲကိုယ်စိတ်ပဲ။တွိုင်းလိုင်းနဲ့အဲ့ဒီတတိကိုကန့်နေလောက်ကန့်ရင်သူတို့မဝင်ရင်အတွေးတွေရပ်သွားလိမ့်မယ်။အဲ့ဒီအတွေးတွေဝင်ခွင့်နည်းသွားလိမ့်မယ်နော်။သူတို့မဝင်ရင်စိတ်ကအလိုလိုကြီးလင်းသွားလိမ့်မယ်။လူရအဖို့အများကြီးရှာတယ်လို့ခုနပြောခဲ့တယ်နော်။ကိုယ်စိတ်ကိုသိပြီးနေတဲ့လူဟာပြင်ပအဖို့ကိုရှာဖို့မလိုတော့ဘူး။ကိုယ်စိတ်ထဲမှာပဲတိတိမာရီပညာတွေဖြစ်နေတဲ့လူဟာအဲ့ဒါလေးကိုတည်ပြီးတော့ဖော်လုပ်ပြီးတော့နေလို့ရတယ်။ရှင်ပအဖော်ဆိုတာကိုနဲ့တူတူအများတမ်းပါနေဘူး။အပေါ်ရန်ဖော်ပဲဖြစ်မယ်။ခဏဖော်ပဲဖြစ်မယ်။တကယ်တကယ်ဒုက္ခနဲ့တွေ့တဲ့အခါအကဲခဲနဲ့တွေ့တဲ့အခါမှာအဲ့ဒီရှင်ပအဖော်ကကိုယ်ကိုဘာမှတိတိရောအကူအညီမပေးနိုင်ဘူး။နည်းနည်းပပတော့ပြင်းနေမှာပေါ့။မိတ်ဆွေတွေချင်းတွေဆွေမျိုးတွေကဒုက္ခရောက်တဲ့အခါမှာသူတို့တတ်နိုင်လောက်တော့အကူအညီပေးမယ်ပေါ့ဒါပေမဲ့သူ့စိတ်ထဲမှာခံစားနေရတော့ပျောက်သွားအောင်လို့သူတို့ဘာမှအလုပ်မပေးနိုင်ဘူးသူတို့ကပတ်စံပေးရင်ပေးမယ်ညီမကောင်းတဲ့ကစေဝါပေးမယ်စားစရာတော့စရာပေးမယ်ညီသားစုဆိုလဲနှိပ်ပေးမယ်တခုခုပေါ့တက်တာအောင်လို့ပေးမယ်ဒါတော့ပဲသူတို့တတ်နိုင်တယ်တကယ်ကိုယ်စိတ်ထဲကခံစားနေရတာကတော့ဘယ်သူမှကူပြီးတော့မျှပြီးတော့အဖို့အဖြစ်မခံစားပေးနိုင်ဘူးအစိုးဆုံးအချိန်တွေကိုပြောရမယ်ဆိုရင်တေဂာနီအချိန်ရောက်ပြီဆိုတော့ဒါဆက်ကလည်းဘာမှမပြောနိုင်တော့ဘူးမျက်စိကလည်းကြည့်လို့ကောင်းကောင်းမမြင်ရတော့ဘူးပုံဝါလာပြီနားကလည်းကောင်းကောင်းမကြားရတော့ဘူးခန္ဓာကိုယ်ဖြစ်ပြမှုကလည်းကောင်းကောင်းမသိတော့ဘူးထုံကုန်ပြီဆိုတော့စိတ်ကတော့သိနေသေးတယ်ဘေးကကြည့်နေတဲ့လူတွေကတော့ညောနေပြီလို့ထင်ပါပဲနော်တကယ်တော့ညောခြင်းမှမညောတာအချို့ကတော့တကယ်ညောနေပြီးမှအတိပြန်လဲလာလို့ပြောပြတာသူတို့ကတော့ဒီကလူတွေကမျောသွားပြီလို့ပြောနေကြတယ်။ဒါပေမဲ့အဲ့ဒီပြောနေတဲ့အချိန်မှာအဲ့ဒီပြောတာကိုသူတို့ကြားနေရတယ်တဲ့။အဲ့ဒီအချိန်မှာနားမချုပ်သေးဘူး။တကယ်သိတာမှမဟုတ်သေးဘူး။မျက်စိကတော့မဖွင့်နိုင်ဘူး။စက်ကလည်းပြန်မပြောနိုင်ဘူး။တခြားလဲအမူအရာနဲ့ဒီဘာမှအလုပ်မပြနိုင်တော့ဘူး။ဒီလိုတော့ကငြိမ်ပြီးတော့နေတာပေါ့။နားကတော့ကြားနေသေးတယ်တဲ့။ဒါပေမဲ့အဲ့ဒီအချိန်မှာတခုခုတော့ပြန်ပြောခြင်းတယ်ဒါနဲ့ပြောလို့မရတော့ဘူးအဲ့တော့အားငယ်တတ်ကြောက်တတ်တယ်ဆိုရင်ဒီလိုအချိန်မှာသူ့စိတ်ထဲမှာဘယ်လိုနေမလဲတတော်ကိုအားရင်နေလိမ့်မယ်တတော်ကိုကြောက်နေလိမ့်မယ်ကိုယ်စိတ်ကိုသိတယ်တရားကိုအားထုတ်ပြီးနေတဲ့သူဆိုရင်အဲ့ဒီအချိန်မှာစိတ်ဓာတ်ဥပဒနာအားထုတ်ပြီးနေလို့ရတယ်ကိုယ်စိတ်လေးကိုသိပြီးနေလို့ရတယ်အဲ့တော့နောက်ဆုံးချိန်မှာအဖို့မရှိပါဘူးနော်နောက်ဆုံးချိန်မှာ ကိုယ်စိတ်ကိုသိနေကြလို့ဆိုရင်တော့အဲ့ဒီသိနေတဲ့ကိုယ့်ရဲ့ဘာဝနာလေးကကိုယ့်ရဲ့တကယ့်အဖို့ဖြစ်နေမယ်နော်။တကယ်တော့ဘဝတန်ရာခီးကိုဒီကိုယ်တည်းသွားနေရတာပါ။ပေါ်မရှိပါဘူး။ခဏဆုံးမိကြတာပါ။အဲ့ဒီဘဝမှာလာဆုံးပြီးတော့ပြင်းလန်းခွဲပြီးတခါလဲသွားကြအောင်ပါ။တန်ရာတစ်ချောင်းလုံးလိုက်ပြီးပေါ်လုပေးမယ်လို့မရှိပါဘူး။ကိုယ်ရဲနေဖို့ကြောက်တဲ့သူရင်ပအဖို့နဲ့အငြင်းနေတဲ့သူဟာအပြင်းကိုပြန်ကြည့်ဖို့ရခွင့်ရမရတော့ဘူး။ခုနစမှပြောခဲ့တယ်လို့ပဲတယ်လီဗီရှင်းအငြင်းကြည့်တယ်ဗီဒီယိုအငြင်းကြည့်တယ်ဒါမှမဟုတ်ဖြောဖြောစရာတစ်ခုခုနားထောင်နေတယ်အပြင်းကြီးကတော့စာအုပ်စာတပြင်အပြောဖတ်တဲ့စာတွေကိုဖတ်နေတယ်တရားစာအုပ်နည်းနည်းပါးပါးဖတ်တာတော့ကောင်းတယ်နော်တရားတရားတက်လာတယ်ဉာဏ်ပြည့်မြင့်ရှင်းလာတယ်တရားကိစ္စကိုနားထောင်လဲကောင်းတယ်နော်ပို့ပြီးတော့အသိဉာဏ်ရှင်းလာတယ်ပို့ပြီးတော့ရင်းကျက်လာတယ်ပို့ပြီးတော့အားထုတ်ခြင်းလာတယ်ဒါတောင်မှအများအားဖြင့်ဆိုရင်တော့မကောင်းပြန်ဘူးသတိနဲ့ဉာဏ်လေးနဲ့စားလိုက်ပြီးတော့ကြည့်ပြီးတော့သိပြီးတော့နေဖို့ရတာလိုရင်းပဲအဲ့ဒီလိုရင်းကိုမြန်မြန်ရောက်ဖို့လိုတာပြင်ပမှာအပေါ်ရှာသူဟာတယောက်แท้နေရမှာကိုမနေတတ်ဘူးမနေနိုင်တော့ဘူးတယောက်แท้မနေနိုင်သူဟာကိုယ်ဣဇ္ဇတမှာဖြစ်တာကိုကြည့်ဖို့အခွင့်အရေးနည်းသွားတယ်နော်အဲဒီတော့သူ့မှာအင်မတန်နဲ့လာဆုံးရှုံးသွားပြီနော်တော့တယောက်แท้နေဆိုတာနဲ့ပတ်သက်ပြီးတော့အရင်တစ်ခေါက်ရုံမျိုးကိုရောက်တုန်းကပြောခဲ့တဲ့စကားလေးကိုနည်းနည်းဖတ်ဖြေပြီးတော့ပြောခြင်းတယ်အခုလိုလူတွေအင်မတန်များတဲ့ရုံမျိုးမှာနေတော့လည်းပဲကိုယ်တရားသတိလေးနဲ့ကိုယ့်အကူတီးပြီးတော့ကိုယ်ခန္ဓာမှာဖြစ်နေတာတစ်ခုခုကာယ ानु ပတ္တနာပဲဖြစ်ဖြစ်ဝေဒနာ ानु ပတ္တနာပဲဖြစ်ဖြစ်ဓမ္မ ानु ပတ္တနာပဲဖြစ်ဖြစ်အဓိပ္ပာယ်၄ပါးထဲကတစ်ခုခုနဲ့ကိုအာယုံပြုနေလို့ရှိရင်ဒီကိုယ်ထဲနေတာနဲ့အတူတူပါပဲ။ဘာလို့လဲဆိုရင်သူကအပြစ်မှအဖို့မရှိရဘူး။အနားမှာလူတွေဘလောက်အပြစ်ရှိရှိအရေးမကြီးဘူး။ကိုယ်တရားလေးကိုအာယုံပြုပြီးနေတဲ့သူဟာဒီကိုယ်ထဲနေတာပဲ။ဒီကိုယ်ထဲနေတာမှသဘောချင်းကိုသူကမထင်မဲ့မြင်ပြုပြီးပြစ်ပယ်တာလားဆိုတော့မဟုတ်ပါဘူး။အကြောင်းရှိလို့ပြောရရင်တော့သူကရင်းနှီးလေးစားပုံမှန်လေးပြောမှာပဲ။သို့သောအကြောင်းမရှိတဲ့အခါကြရင်တော့ဒီကိုယ်တည်းမနေတဲ့လူတွေလို့အဖို့မရှိဘူးအခုတချို့တောထဲမှာနေတဲ့ညာနေရှိတယ်တပါးတည်းနေတယ်ဝိရလန်ကြီးမှာညွရနဲ့တော်တော်ဝေးတယ်တပါးတည်းနေဆိုလဲသူ့မှာအငယ်စိတ်မရှိဘူးစောက်စိတ်မရှိဘူးငါ့မှာတယောက်တည်းဖြစ်နေတာကိုငါ့မှာအဖို့မရှိပါလားအဖို့လေးတယောက်လောက်ရရင်ကောင်းမှာပဲလို့မပြောဘူးသူကအဖို့မရှိခြင်းလို့ကိုတောထဲမှာဒီကိုယ်တည်းတွားနေတာဟုတ်သို့သောတောထဲမှာပင်နေတော်လဲပဲကိုဖြစ်ခဲ့တာနဲ့ပတ်သက်တဲ့အကြောင်းအရာတခြားကိစ္စတွေကိုတွေးနေမယ်ဆိုရင်ဒါအဖို့နဲ့နေတာပဲတောထဲမှာတကူတဲ့နေတော်လဲပြီးခဲ့တာတွေတွေးနေမယ်မဖြစ်သေးတာတွေတွေးနေမယ်ဆိုရင်အဖို့နဲ့နေတာပဲအဲ့လိုအဖို့နဲ့နေတဲ့ဒီမှာတရားထူးရဖို့မလွယ်တော့ဘူးတောထဲမှာဒီကူတဲ့တရားထုတ်ပြီးအဖို့မရှိပဲနေတဲ့ခါမှာအဲ့ဒါကိုအင်္ဂလိပ်စကားလုံးနဲ့ပြောရင် alone လို့ပြောရမယ်တခြားကိုယ်နာမှာလူတယောက်မှမရှိဘူးသူ့မှာတခြားဖြောပြေစရာအာရုံမရှိတာကိုပြောတာအဲ့ဒါကို I am alone လို့ပြောလို့ရတယ်ငါဟာဒီကိုယ်တည်းပဲ but I am not lonely ဒါပေမဲ့ငါအဖို့မဲ့လို့အားငယ်တဲ့စိတ်နဲ့နေတာတော့မဟုတ်ဘူး lonely ဆိုတာအဖော်မဲ့တဲ့စိတ်အားငယ်တဲ့စိတ်ဖြစ်တာကိုဆိုတာအခုခေတ်ကကြာလေအဖော်များလေးလေးဖြစ်နေတယ်နော်အင်မတန်ကြောက်เสียကောင်းတယ်နော်ကိုယ်စိတ်ကိုကိုယ်တိလာလေးလေးစိတ်ထဲမှာဖြစ်ပေါ်နေတဲ့တောကတွေပို့ပြီးတော့ခံနိုင်ရရှိလေဒါတွေကပြောပြီးသားမှထပ်တော့ပြောတော့ပါဘူးအချင်းချုပ်လေးတွေတချို့ဒီထဲမှာကြောက်เสียရတဲ့ခါကြီးတွေလည်းပါနေတော့အချင်းချုပ်မှတ်သားဖို့ရလေးတွေပြောပြခြင်းတယ်Mindfulness and freedom go together. သတိရှိတာနဲ့လွတ်တာဟာအတူတူဖြစ်တယ်။သတိမရှိတဲ့သူဟာလွတ်လပ်မှုဆိုတာမရှိပါဘူး။ Freedom always implies social responsibility. တတိရှိတဲ့လူဉာဏ်ရှိတဲ့လူဟာတခုခုကိုလုပ်မယ်ဆိုရင်ကိုကျိုးလက်ရှိအောင်အများကျိုးလက်ရှိအောင်စဉ်းစားပြီးလုပ်တယ်ကိုယ်လည်းမထိခိုက်အောင်သူတို့ဘာလည်းမထိခိုက်အောင်စေတီချာချာစဉ်းစားချင်းချင်းလုပ်တယ်အဲဒါလို့စဉ်းစားချင်းချင်းလုပ်တယ်ဆိုကြဲကသူဟာတာဝန်ပြည့်တဲ့သူဖြစ်နေပြီပြောမယ်ဆိုရင်တော့ပြောစရာလည်းအများကြီးရှိပါသေးတယ်ဒီကောင်းကြီးအနေနဲ့ကတော့ဒီကားပဲပြေးနိုင်တယ်မှပြီးတော့ပေါ်တတ်ဘူးပြင်မပြေးနိုင်ဘူးကိုယ်ကိုယ်တိုင်အားထုတ်ရမှာနော်လူတယောက်တရားထုတ်တယ်လို့ကြားရတဲ့သတင်းဟာတခြားဘာသတင်းကြားရနေမှမတူအဲ့ဒါမျိုးပဲကြားကျင်တာအဲ့လိုသတင်းကြားတဲ့ခါမှာဩသူဒုက္ခနဲ့အောင်နေတတ်ပြီညာကလည်းသူဒုက္ခမပေးတော့ဘူးအဲ့ဒါလိုလောကီဘက်ကလည်းတုတ်တက်စေခြင်းနဲ့လောကုတ္တရာဘက်ကလည်းတို့တည်းကြည့်ပါလေ။ဒကာဓမ္မတွေကကျိုးစားတော့ဟောရကျိုးပြောရကျိုးနဲ့တယ်။အင်မတန်ကျဉ်းပ်ပါလေ။ကဲဒီနေ့တော့ဒီလောက်ပဲနော်။